Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဧပြီလ25ရက်တောက်ကြနေမနက်ခင်း VOE American တန်ရဲ့မြန်မာဘာသာစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါရှင်ကျမခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နဲ့အတူကြီးညာပေးပါပါ2020 American ရွေးကောက်ပွဲမှာဒုသမရဟောင်း Joe Biden ကလက်ရှိသမ္မတဒေါ်နယ်ထရန့်ကိုရှင်ပြိုင်မယ်လို့ကြေညာလိုက်ပါတယ်။ IS အကြမ်းဖက်အဖွဲ့ဟာအခုခါမှာမြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ဖိလစ်ပိုင်တောင်ပိုင်းကိုထိုးဖောက်ဝင်ရောက်ဖို့လုပ်နေတယ်လို့မလေးရှားရဲမင်းကြီးကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်မှာပြဿနာဖြစ်အောင်လက်နက်ထောက်ပံ့နေတဲ့စစ်မြစ်ကိုရှာဖွေဖော်ထုတ်ပြီးတော့နေရာနှက်အကြမ်းဖက်မှုတွေရပ်အောင်လုပ်ဖို့အတွက်ကုလသမဂ္ဂဌာနအကြီးအကဲတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါများသတင်းအဝင
်ကောင်းပါပြီရှင်သတင်းတွေပြီးနာဆင်ရမယ့်သတင်းလွှာရီထဲမှာဆိုရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်ပြဿနာအတွက်အဖြေကမြန်မာနိုင်ငံမှာသာရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ
် We came here to express the solidarity of the United Nations and the international communityfor the people and the government of Bangladesh.
အပြေးဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒါ့အပြင်ဌာနေတိုင်းသားလူမျိုးစုများဆိုင်ရာကုလသမဂ္ဂအမြဲတမ်းကော်မတီရဲ့ဆက်ရှိချိန်မြောက်ညီလာခံမှာမြန်မာနိုင်ငံကတိုင်းသားရေးနဲ့ပတ်သက်လို့တင်ပြခွင့်ရခဲ့တဲ့အကြောင်းတိရီလင်္ကာနိုင်ငံမှာနောက်ထပ်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်ဆိုတဲ့သတင်းတွေထွက်နေတဲ့အကြောင်းစတဲ့သတင်းလွှာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်အောင်လင်းတို့ကပြောပြပေးပါရှင်။
ဒုသမ္မတဟောင်းဂျိုးဘိုင်ဒန်က2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်တဲ့အရွေးခံမှာဖြစ်ကြောင်းချက်သပတင်းနေမှာပဲကြေညာလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်မှုသမ္မတလောင်းဖြစ်ရွေးချယ်ခွင့်ရယူချိုးပန်းနေတဲ့ဒီမိုကရက်ပါတီကိုယ်စားလှယ်တွေအများပြားရှိတဲ့နေရာမှာဂျိုးဘိုင်ဒန်ကရှင်ပြိုင်သူတွေထဲမှာချက်ချင်းဆိုသလိုထိတ်ဆုံးရောက်ခဲ့ပါတယ်။ဂျလဝတ်ပြည်နယ်ဝိုင်းရင်အထက်လွတ်တော်မှလက်ဖြစ်အရင်သမ္မတဟောင်းဘရက်အိုဘားမားလက်ထက်ဒုသမ္မတဖြစ်နှစ်ကြိမ်တာဝန်ယူခဲ့ပြီးတဲ့ဂျိုးဘိုင်ဒန်ဟာဗမာပြည်နယ်အထက်လွတ်တော်မှဘာနီဆန်ဒါစ်နဲ့အဓိကရှင်ပြိုင်ရဖို့ရှိနေပါတယ်။သမ္မတလောင်းဖြစ်တဲ့အရွေးခံမှုဒုသမ္မတဟောင်းဘိုင်ဒန်ရဲ့ကြေညာချက်ထဲမှာတော့အမေရိကန်ပြည်ထောင်စုရဲ့အခြေခံစံတမ်းမိုးတွေနဲ့ကမ္ဘာလည်ရပ်တည်ချက်တွေရဲ့အန္တရာယ်ကျုံနေရာကြောင်းဖော်ပြထားပါတယ်။သမ္မတထရမ့်ကိုသာ၈နှစ်ကြာတက်တန်းနှစ်ဆက်အုပ်ချုပ်ခွင့်ပေးမယ်ဆိုရင်တိုင်းပြည်တွင်းမြေလက္ခဏာတွေအလုံးအခြေခံချက်ပြောင်းလဲသွားနိုင်တာကြောင့်ဒီလိုအဖြစ်မခံနိုင်တဲ့အတွက်ရေကောက်ပွဲဝင်ဖို့ဆုံးဖြတ်ခဲ့တယ်လို့ပြောပါတယ်။သမ္မတထရမ့်ကတော့ဂျိုးဘိုင်ဒန်ကိုပါဝင်ရှင်ပြိုင်မှုကိုကြိုးဆိုကြောင်းတွစ်တာမှာရေးသားခဲ့တယ်လို့စိန်ခေါ်လိုက်ပါတယ
်။တိရလင်္ကာမှာနောက်ထပ်ဖောက်ခွဲမှုတွေဆက်ပြီးတော့ဖြစ်လာနိုင်တဲ့ဆိုတဲ့သတင်းတွေထွက်နေလို့အခုလာမယ့်စနစ်တင်းတွေမှာဘာသာရေးခန္ဓာတွေတက်မဲ့ကိစ္စတွေနဲ့လူစုလူဝေးတွေကိုရှောင်ကြဖို့ဆက်ပြီးတော့နုံနုံကြကြရှိကြဖို့သတိရှိကြဖို့သတိလင်္ကာရဲ့ဒီမြို့တော်ကိုလံဘိုမှာရှိတဲ့အမေရိကန်တာဝန်ကမနေ့တုန်းကပဲအကြံပြုတိုက်တွန်းထားပါတယ်ပြီးခဲ့တဲ့တင်းတွေနေ့တုန်းကအသေးခံဖောက်ခွဲတက်ခတ်မှုတွေကြောင့်သတိလင်္ကာမှာလူ250ကျော်သေဆုံးပြီး900ကျော်ဒဏ်ရာရခဲ့ပါတယ်သေဆုံးသူအရေအတွက်ကိုသတိလင်္ကာအရာရှိတွေအစောပိုင်းတုန်းကပြောတာက350ကျော်လို့ဆိုပါတယ်ဒါပေမဲ့ကြာသပတေးနေ့မှာပြန်ပြောတာက250ကျော်တယ်အလောင်းတချို့ကိုနှစ်ခါပြန်ပြီးတော့တွက်ခဲတာမျိုးဖြစ်နိုင်တယ်လို့ဆိုပါတယ်လော့ဆယ်ဘုံခွက်တက်ခဲမှုနဲ့ပတ်သက်ပြီးတော့ဖမ်းဆီးထားသူအမျိုးသားအမျိုးသမီးစုစုပေါင်း90ကျော်ရှိတယ်လို့ရဲတပ်ဖွဲ့ကဆိုပါတယ်အဓိကတန်တရာရှိသူတွေရဲ့ရုပ်ပုံတွေကိုလည်းအများသိအောင်ထုတ်ပြန်ထားပြီးတော့ Islamic စစ်သွေးကြော်ဒူထောက်ခံအားပေးသူတွေကိုနိုင်ငံတော်မှာဆက်ပြီးတော့တာဝန်ရှိသူတွေကရှာဖွေနေကြတော့မှာနောက်ထပ်ဖောက်ခွဲမှုတွေဆက်ပြီးတော့ဖြစ်လာနိုင်သေးတယ်လို့အာနာဘယ်နေကယုံကြည်ထားတဲ့ကြောင်တိရီလင်္ကာဝန်ကြီးချုပ်ကဆိုပါတယ်။တိရီလင်္ကာသမ္မတရဲ့ဖိအားပေးမှုကြောင့်ကာကွယ်ရေးဝန်ကြီးနဲ့ရဲချုပ်တို့လည်းနှုတ်ထွက်သွားပါတယ်။တက္ကသိုလ်တွေမဖြစ်ခင်ကတည်းကတတိပေးချက်တွေ၊ကြိုတင်တတိပေးချက်တွေတော်တော်များများကိုအိန္ဒိယထောင်လိုင်းရေးဖွဲ့ကတိရီလင်္ကာကိုပို့ခဲ့ပါတယ်။အဲဒီသတင်းပို့ချက်တွေထဲမှာတိုက်ခိုက်မှုမှာအခုတန်တရာရှိနေတဲ့ဒီတိရီလင်္ကာဒေသခံ Islamic အစွန်းရောက် NTJ အဖွဲ့နဲ့ပတ်သက်ပြီးတော့အသေးစိတ်ဖော်ပြထားတာပါ။
2016 American သမ္မတရွေးကောက်ပွဲမှာ Trump မဲဆွဲအဖွဲ့ Russia နဲ့ပတ်သက်မှုရှိမရှိစုံစမ်းမှုတွေရပ်တန့်သွားအောင်အထူးစုံစမ်းမှု Robert Mueller ကိုအလုပ်ထုတ်ပစ်ဖို့အတွက် Emiro Champe Donald McCain ကိုသူအမိန့်မပေးခဲ့ပါဘူးလို့သမ္မတ Donald Trump ကညင်းဆိုပါတယ်။ဒါဟာသတင်းမီဒီယာအတုတွေမှာမမှန်မကန်ဖော်ပြထားချက်ဖြစ်ပြီးတော့သူမှဒီလိုအမိန့်ပေးခွင့်နေရှိနေပေမဲ့ Robert Mueller ကိုအလုပ်ထုတ်ပစ်ဖို့အတွက် Emiro Champe ကိုသူဘယ်တော့မှမပြောခဲ့ကြောင်းသမ္မတကကြေညာပြီးနေမှာသူ့ Twitter မှာရေးပါတယ်။ဒါအပြင် Mueller ကိုအလုပ်ဖြုတ်ပစ်ခြင်းမက်ဂန်ကိုခိုင်းစရာမလိုပဲသူကိုယ်တိုင်လုံနိုင်တယ်လို့လည်းရေးပါတယ်။စာမျက်နှာ448မျက်နှာပါမော်လာအစီရင်ခံစားရဲမှာ မလက2019ဇွန်လထဲမှာသမရဟာမကန်းမြေအင်ကိုဖုန်းနှစ်ခါခေါ်ပြီးအထူးစွန့်စားမှုကိုဖယ်ရှားပေးဖို့ညွှန်ကြားခဲ့တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့အင်ဂျီရိုမှာ21လပဲလောက်ခဲ့တဲ့မကန်းကသမရပြောတာအတွက်စိတ်နှောက်ယှက်ဖြစ်ခဲ့တယ်လို့ဒီလိုမလုပ်ချင်ကြောင်းလည်းပြောခဲ့တာပါ။22လကြာစုံစမ်းရေးသားခဲ့တဲ့မူလအစီရင်ခံစာထွက်ပေါ်လာတဲ့နောက်သမရထရန့်ရဲ့အောင်မြင်တဲ့မဲဆွဲအဖွဲ့သူ့ရဲ့ပုံကိုယ်ရေးနဲ့စီးပွားရေးအခွန်ကိစ္စတွေနဲ့ပတ်သက်ပြီးသမရတယောက်အနေနဲ့ထရန့်လှုပ်ဆောင်ချက်တွေကိုအတိုက်ခံဒီမိုကရက်တစ်ကြီးစုတဲ့လွှတ်တော်ကစုံစမ်းစစ်ဆေးမှုအများအပြားကိုလှုပ်ဆောင်ခဲ့ဖြစ်ပါလေ
။ဆီးရီးယားနိုင်ငံရက်ကာမျိုးတွင်က IS စစ်သွေးကြတွေကိုမောင်းထုတ်ရေးအမေရိကန်ဥဆောင်နဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေမှာရက်သူရက်သား1600ကျော်သေဆုံးခဲ့တယ်လို့ Amnesty International နိုင်ငံတကာလူချင်းချမ်းသာကွန်ရက်အဖွဲ့နဲ့ AWAS အဖွဲ့တို့ရဲ့မနေ့လုံကထုတ်ပြန်တဲ့ပူးရဲစင်ခံစားထဲမှာဖော်ပြထားပါလေ။2019ခုဇွန်လကနေအော်တိုဝါလာတွင်ရက်ကာမျိုးမှာအမေရိကန်ရဲ့လက်နက်ကြီးတွေမြောက်အများပစ်ခတ်မှုအမေရိကန်ဗြိတိန်နဲ့ပင်သစ်တပ်ဖွဲ့တွေရဲ့ထောင်နဲ့ချီတဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အခုလိုမျိုးရက်သားရက်သူတွေတိုက်ဆုံခဲ့ကြတယ်လို့ဆိုပါတယ်။ရကာမြို့မှာရက်သူရက်သားတိုက်ဆုံမှုအရေအတွက်ကအံ့ဩရလောက်အောင်ရှိပြီးဒါသူတို့ရဲ့လက်ချက်မဟုတ်ဘူးလို့ပြောနေတဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့ညှဉ်းချက်ထုတ်မှုတွေကိုရပ်တန့်မှုလဲ Amnesty ကတိုက်တွန်းပါတယ်။ရကာမြို့ကမှားယွင်းတဲ့လုပ်ရက်တွေကိုအပြည့်စုံလေ့လာစုံစမ်းခဲ့ပြီးတော့ဒီအဖြစ်အပျက်ကနေပြီးတော့သင်ခန်းစာယူဖို့ AWAS ဘက်ကတိုက်တွန်းပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ American Pentagon စစ်တပ်နာချိုးရဲ့ပြောရေးဆိုခွင့်ရှိသူတဦးက VOA ကို email နဲ့အကြောင်းပြတဲ့အထက်မှာညွန်ပေါင်းတပ်ဖွဲ့တွေအနေနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာဥပဒေကိုလိုက်နာပြီးရက်သူရက်သားထိခိုက်ဒေဆုံးမှုတွေနဲ့အလုံးစုံပျက်စီးမှုတွေကိုအ ਨੇ ဆုံးဖြစ်အောင်အထူးဂရုစိုက်ခဲ့ကြောင်းဖော်ပြထားပါတယ်။ American ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူရဲ့ကပေးတဲ့ဒီရကမျိုးကရက်သူရက်သားဒေဆုံးမှုအရေအတွက်ကလည်းတော်တော်လေးနဲနေတာပါ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 8139လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့မနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ် IS အကြမ်းဖက်ဖွဲ့ကအခုခါမှာစစ်သွေးကြော်တွေဖိလစ်ပိုင်တောင်ပိုင်းနဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ထိုးဖောက်ဝင်ရောက်ဖို့အတွက်မလေးရှားနိုင်ငံဆာဘာပြည်နယ်ကတာဝူးနဲ့စန္ဒကန်ဒေသတွေကိုစုရက်ဖြစ်နေရွေးချယ်ထားတယ်လို့မလေးရှားရဲမင်းကြီးတန်ဆရီမိုဟာမက်ဖူဇီဟာရန်ကကြေပြင်းနေမှာပြောပါတယ်။အီရန်နဲ့ဆီးရီးယားတို့မှာမဟာမိတ်တပ်ဖွဲ့တွေကိုမရှုမလားရှုံးနေခဲ့တဲ့ IS တွေဟာသူတို့ရဲ့လှုပ်ရှားမှုဗဟုအဖြစ်နဲ့အရှေ့တောင်အာရှဘက်ကိုပို့ပြီးဦးလှည့်လာနေတယ်လို့ဆိုပါတယ်။သူတို့ထဲမှာမလေးရှားနိုင်ငံသားတွေတမကအင်ဒိုနီးရှားနိုင်ငံသားတွေနဲ့တခြားအရှေ့တောင်အာရှနိုင်ငံသားတွေလည်းပါတယ်လို့ပြောပါတယ်။အီရန်နဲ့ဆီးရီးယားမှာ IS တို့အရေးနိုင်ပေမဲ့သူတို့အကြမ်းဖက်မှုဆုံးခန်းတိုင်သွားတာမဟုတ်ပဲသူတို့လေ့ကျင့်ထားတဲ့အကြမ်းဖက်သမားတွေကကမ္ဘာအနှံ့မှာရှိနေပြီးတော့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုချိန်ချောက်နေတယ်လို့ရဲမင်းကြီးကပြောပါတယ်။ဥရောပဘက်မှာ IS စစ်သွေးကြော်တွေဟာဘော့စနီးယားလိုဘော်လ်ကန်ဒေသတွေနိုင်ငံတွေကိုပါပိတ်မှတ်ထားနေကြတယ်လို့လည်းပြောကြားခဲ့ပါတယ်
။မန္တလေးမြို့ကကက်သလစ်ခရစ်ယာန်ဂန်းကျုပ်တဲ့အဖြစ်ဖာသာမာကိုတင်ဝင်းကိုခန့်အကြောင်းပိုဟမ်မင်းကြီးဖရန်စစ်ရဲ့မင်းတို့ကကြေညာချက်ပေါ်မှာမြန်မာနိုင်ငံရဲ့ကက်သလစ်ယဟန်အမတ်ချားလ်စ်မောင်ဘိုကဝမ်းမြောက်စရာသတင်းပဲလို့တုံ့ပြန်ပြောဆိုပြီးတော့တုံ့ပြန်ကြိုဆိုခဲ့တဲ့အကြောင်းဗာတီကန်သတင်းမှာဖော်ပြထားပါတယ်အသက်59နှစ်ရှိပြီဖြစ်တဲ့ဖာသာမာကိုတင်ဝင်းဟာမန္တလေးကက်သလစ်ဂိုင်းချုပ်နီကိုလတ်စ်မောင်တန်းရဲ့နေရာမှာအသစ်ဆက်ခံခဲ့တဲ့သူပါအသက်85နှစ်ပြည့်လို့ရှိရင်နားယူရမယ့်တမန်ချက်ကြောင့်မင်းတို့ကပဲမန္တလေးကက်သလစ်ဂိုင်းချုပ်အဟောင်းနဲ့အသစ်နေရာလဲခဲ့ကြတာပါအသက်ဖြစ်လာတဲ့ Father တင်ဝင်းကရွှေဘုံနယ်သားပါ။သူကအီတလီနိုင်ငံရောမမြို့က Point Fisher Aventec တို့မှာ1992ခုနှစ်ကနေပြီးတော့98ခုနှစ်ထိဒီဘာသာရေးဆိုင်ရာလေ့လာမှုတွေပြုလုပ်ခဲ့ပြီးတော့တသနိကဗေဒနဲ့ပါရဂူပွဲရသူလည်းဖြစ်ပါတယ်။လောစဲမန္တလေးနယ်မြေမြို့ကထင်ကရကက်သလစ်ဘုရားကျောင်းနေမှာတသနိကဗေဒကိုသင်ကြားနေတဲ့ပမောက္ခကျော်လည်းဖြစ်ပါတယ်။
မြန်မာနိုင်ငံရခိုင်ပြည်နယ်မှာပြဿနာဖြစ်အောင်လက်နက်ထောက်ပံ့နေတဲ့ဇင်းမြစ်ကိုရှာဖွေဖော်ထုတ်ပြီးတော့နေရန်အနှံ့အကြမ်းဖက်မှုတွေရပ်တန့်အောင်လုပ်ဖို့အတွက်ကုလသမဂ္ဂဌာနကြီး၃ရဲ့အကြီးအကဲတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂဆိုင်ဌာနဆိုင်ရာအကြီးအကဲတွေဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးAK Abdul Momen ကိုကျတဲ့ပြည်နယ်မှာတော့ရောက်တွေ့ဆုံစဉ်အခုလိုတိုက်တွန်းလိုက်တာပါ။တရီလင်္ကာနိုင်ငံမှာလူပေါင်းရာချီတိဆုံးခဲ့တဲ့ဘုံခွဲတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အကြမ်းဖက်မှုပြဿနာအလားအလာကိုလည်းဆင်းရဲခဲ့ကြတယ်လို့ဆိုပါရစ်။ကြေညာချက်တွေမှာလူတွေတိဆုံးရတာကိုသာပြောပြီးဒီလိုတိဆုံးစေတဲ့ကြီးစံတွေလက်နက်တွေဘဲကလာတဲ့ဘသူကပေးတယ်ဆိုတော့ဘသူမှမပြောချောင်းနဲ့ဒါကိုဖော်ထုတ်နိုင်မှာအကြမ်းဖက်ဝါဒပပျောက်မယ်လို့လည်းဝန်ကြီးကပြောပါရစ်။ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး Filippo Grandi IOM အပြည့်ပြည့်ဆိုင်ရာလူ့ရေးပြောင်းရွှေ့မှုဆိုင်ရာအကြီးအကဲအန်တိုနီယိုဗီတိုရီနိုနဲ့အရေးပေါ်ကဲဆေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်မတ်ခ်လော့ကူတို့ဟာရိုဟင်ဂျာရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ကို၃ရက်ကြာခီးသွားရောက်နေတာဖြစ်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံမှာတည်ဆုံရသူအရေးအတွက်ရှော့ချနိုင်ရေးအတွက်အပြည့်ဟာညီညာရေးသဘောတူညီချက်ရရှိပဲဖြစ်တယ်လို့တာလီဘန်အနေနဲ့ဆွေးနွေးနေတဲ့အမေရိကန်တန်တမာရိုမေခလီဇက်ကပြောလိုက်ပါတယ်။ပို့ဒီဖူနေထုတ်ကုလသမဂ္ဂအစည်းအဝေးကစားတဲ့ဆောင်မှာ2019ခုနှစ်ပထမ3လအတွင်းတည်ဆုံရတဲ့အာဖဂန်ရပ်သူရပ်သားတွေကိုကြည့်မယ်။တာလီဘန်နဲ့တခြားတောင်းကျမ်းသူတွေကြောင့်တည်ဆုံရတာထက်အမေရိကန်နဲ့အာဖဂန်စစ်တပ်ဖွဲ့တွေရဲ့လက်ချက်နဲ့တည်ဆုံရသူအရေအတွက်ကပိုပြီးများနေတယ်လို့ဖော်ပြထားပါတယ်။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျွန်းအောင်လင်းတို့ပြောပြပေးကြတာပါရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်ပြည်ထနာအတွက်ဘင်္ဂလားဒေ့ရှ်အစိုးရကအဓိကတာဝန်ယူဖြေရှင်းနေရပေမဲ့ပြည်ထနာရဲ့အဖြေကမြန်မာနိုင်ငံမှာသာရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကကြာသာပတေးနေ့မှာပြောပါရယ်။ဒုက္ခသည်ကူညီဆိုင်ရာအခြေအနေတွေကိုစမ်းစစ်ဖို့ကုလသမဂ္ဂလူသားချင်းစာနာမှုအဖွဲ့အစည်းသုံးခုကအကြီးအကဲတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကို၃ရက်ကြာခရီးသွားရောက်နေတာဖြစ်ပါတယ်။အပြည့်စုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်
။ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီ IOM အပြည့်ပြည့်ဆိုင်ရာလူ့ရေးပြောင်းရွှေ့မှုဆိုင်ရာအကြီးအကဲအန်တိုနီယိုဗစ်တိုရီနိုနဲ့အရေးပေါ်ကယ်ဆယ်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်မတ်ခ်လော့ကော့တို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဗိုလ်တပ်ဖူးနေကတွားရောက်ခဲ့တာဖြစ်ပြီးကြက်တပရီနေမှာတော့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AK Abdul Momen ကဒုက္ခသည်တွေနဲ့ပတ်သက်တဲ့စိုးရိမ်မှုတွေကိုကုလသမဂ္ဂကိုတင်ပြခဲ့တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်ကတသန်းနီးပါးလောက်ရှိတယ်လို့ဆိုပါတယ်။မကြာခင်မှာမုတ်တုံရာသီကြာရောက်တော်မှာဖြစ်တဲ့အတွက်ဒုက္ခသည်တွေဟာလက်ရှိသူတို့နေထိုင်တဲ့စခန်းတွေမှာရေကြီးမြေပြုံးမှုဒဏ်တွေကိုခံစားရနိုင်ခြေရှိနေတယ်လို့ပြောပါတယ်။ဒါအပြင်သူတို့ဟာဒုက္ခသည်စခန်းတွေမှာကြက်ကြက်တဲတဲနေထိုင်ရတဲ့အတွက်အစိုးရကအရှိတောင်ပိုင်းကကော့ခ်စ်ဘဇားဒုက္ခသည်စခန်းတွေမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တသိန်းလောက်ကိုဘာဆန်ချာကျွန်းကိုပြောင်းရွှေ့ပေးလို့တဲ့ဆန္ဒရှိတယ်လို့ဝန်ကြီးမိုမန်ကတင်ပြခဲ့တာပါ။ဘာဆန်ချာကျွန်းကိုဒုက္ခသည်တွေပြောင်းရွှေ့ပေးဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရဟာလွန်ခဲ့တဲ့နှစ်နှစ်အတွင်းအဆောက်အဦတည်ဆောက်မှုတွေနဲ့အတူအစီအစဉ်တွေကိုလုပ်နေတာဖြစ်ပါတယ်။ဒီဘင်္ဂလားပင်လယ်အော်ထဲကျွန်းဖြစ်ပေါ်ပေါက်လာတဲ့တက်တန်းတိုက်ပြီးနှုတ်သေးတဲ့လူမနည်းတဲ့ဘာဆန်ချာကျွန်းကိုဒုက္ခသည်တွေကိုပြောင်းရွှေ့ခိုင်းရင်ဒုက္ခသည်တွေအတွက်အလုတ်ကံရောသွားရလာရပါခက်ခဲပြီးဆိုက်ကလုန်းမုန်တိုင်းအန်ဒီယပါကြီးနေတဲ့အတွက်သူတို့ကိုဒီကျွန်းကိုမပို့ဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုနေကြတာဖြစ်ပါတယ်။ဒုက္ခသည်တွေတဲကအများစုကလည်းဒီကျွန်းကိုမသွားလိုဘူးလို့ပြောနေကြတာကြောင့်နောက်ထပ်ပြဿနာဖြစ်လာမှာကိုစိုးရိမ်နေကြတာပါကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာလူ့ရေးပြောင်းရွှေ့မှုဆိုင်ရာနဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေကအရာရှိကြီးတောင်းကသူတို့ရဲ့အခုခီးစဉ်ဟာဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတသန်းနီးပါးနဲ့သူတို့နေထိုင်ရာဒေသကဒေသခံတွေအတွက်ဘလို့အကူအညီမျိုးပေးနိုင်မယ်ဆိုတာကိုစမ်းစစ်ဖို့ဖြစ်ကြောင်းခီးစဉ်အစမှာပြောကြားခဲ့တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအပါအဝင်အစိုးရတာဝန်ရှိသူတချို့နဲ့တွေ့ဆုံပြီးချိန်ကြက်တဲ့ပရင်းနေမှာတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကဒီဒုက္ခသည်တွေအရေးကိုဘင်္ဂလားဒေ့ရှ်အစိုးရကအဓိကတာဝန်ယူဖြေရှင်းနေရပေမဲ့ပြဿနာရဲ့အဖြေကမြန်မာနိုင်ငံမှသာရှိတယ်လို့ပြောပါတယ
် We came here to express the solidarity of the United Nations and the international community
သူတို့ဒီလိုလာတာဒုက္ခသည်တွေအတွက်အဓိကတာဝန်ယူနေရတဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်သူတွေနဲ့အတူကုလသမဂ္ဂကရောနိုင်ငံတကာတိုင်ဝမ်ကပါတသားတည်းရှိကြောင်းပြဖို့ပါဒုက္ခသည်တွေရဲ့အခြေအနေနဲ့ပြဿနာတွေအတွက်ဖြေကမြန်မာနိုင်ငံမှာပဲရှိတာကြောင့်မြန်မာနဲ့ထိတွေ့ဆက်ဆံပြီးတော့ဖြေဆက်ရှာသွားမယ်လို့ကြေညာပေးပါတယ်ဒုက္ခသည်တွေသူတို့ဆန္ဒအရောက်နေရက်ပြန်ရေးယုံကြည်မှုရှိလာစေမယ့်အခြေအနေတွေကိုဖန်တီးပေးဖို့ကြိုးစားလာအောင်ကုလသမဂ္ဂကမြန်မာအစိုးရနဲ့ထိတွေ့ဆက်ဆံမှာဖြစ်တယ်လို့တံပိုးကူညီမှာလည်းဖြစ်ပါလေ
ကုလသမဂ္ဂအရာရှိကြီးသုံးဦးဟာမြို့တော်ဒက္ကာမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခါစီနာနိုင်ငံခြားရေးဝန်ကြီးမိုမန်အပါဝင်အစိုးရအရာရှိတွေနဲ့တွေ့ဆုံပြီးဘင်္ဂလားဒေ့ရှ်မှာခိုးလုံနေတဲ့ရိုဟင်ဂျာတွေအတွက်နိုင်ငံတကာကဘယ်လိုအကူအညီတွေပေးအပ်နိုင်မလဲဆိုတာစမ်းစစ်ကြမှာဖြစ်တယ်လို့စားနပ်ရိက္ခာဖြန့်ဖြူးမှုနဲ့နားခုံမှုအပါအဝင်ကုလသမဂ္ဂရဲ့အစီအစဉ်တွေကိုလည်းတွားရောက်ကြည့်ရှုကြမှာဖြစ်ပါတယ်မကြာခင်မှာကြောက်ရွံ့တဲ့မုတ်တုံရာသီအတွက်ကျူတင်ပြင်ဆင်ဖို့လိုအပ်ချက်တွေကိုသိရအောင်ကော့ခ်စ်ဘဇားကိုပါသူတို့တွားရောက်မှာဖြစ်ပြီးဒုက္ခသည်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဒ ဒါ့အပြင်မြန်မာနိုင်ငံကိုဒုက္ခသည်တွေပြန်ခွင့်ရရေးဒုက္ခသည်တွေအကာအကွယ်နဲ့ဝန်ဆောင်မှုအထောက်အကူရရေးတွေအတွက်ရည်ရွယ်ပြီးလှုပ်ဆောင်နေတဲ့ဒုက္ခသည်အလုံးအတွက်မှတ်ပုံတင်ထုတ်ပေးနိုင်ဖို့ UNHCR နဲ့ Bangladesh အစိုးရတို့ပူးတွဲလှုပ်ဆောင်နေတဲ့မှတ်ပုံတင်လုပ်ငန်းစဉ်ကိုလည်းလေ့လာမှာဖြစ်တဲ့အပြင်အဲ့ဒီမှာလှူအားပေးနေတဲ့ဒုက္ခသည်တွေနဲ့ပါတွေ့ဆုံမှာဖြစ်ကြောင်းကုလသမဂ္ဂကပြောကြားခဲ့တာပါ Rohingya ဆိုတဲ့အသုံးအနှုန်းကိုမြန်မာစိုးရကလက်မခံပေမဲ့ဒုက္ခသည်တွေကိုပြန်လက်ခံမှာဖြစ်ပြီးသူတို့တွေနေရပြန်ရေးအတွက်မြန်မာစိုးရကကုလသမဂ္ဂနဲ့လက်တွဲလှူဆောင်နေတာဖြစ်ပါတယ်
တော်ခင်မျိုးတဲ့ပြောပြပေးခဲ့တာပါရှင် VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းကျမတို့ထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့ခေတ်သစ်ပိုလန်မှစီမံကိန်းဒုတိယအကြိမ်နိုင်ငံတကာညီလာခံနဲ့ပတ်သက်တဲ့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးကြပါမယ်တရုတ်နိုင်ငံမှာကျင်းပနေတဲ့ခေတ်သစ်ပိုလန်မှစီမံကိန်းဒုတိယအကြိမ်နိုင်ငံတကာညီလာခံတွင်တရုတ်မြန်မာလူထုချင်းဆက်ဆံရေးဆိုင်ရာစည်းဝေးပွဲမှာမြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်မနေ့ကတက်ရောက်မင်ကွန်းပြောကြားခဲ့ပါတယ်ဒီစည်းဝေးကိုမင်္ဂလာမြန်မာ NGO ညွှန်ကြားမှုဒေါက်တာဖုံဝင်းလည်းတက်ရောက်ခဲ့ပါတယ်အခြေအနေတွေနဲ့ပတ်သက်ပြီးဒေါက်တာဖုံဝင်းကိုမတ်အင်ဂျင်နိုင်ကမေးမြန်းလာမှာဒေါက်တာဖုံဝင်းကအခုလိုစပြီးတော့ပြောပါတယ်
ဒီ people to people connectivity sector ကတော့ပမာပြည်သူတွေလက်တွေ့အကျိုးရှိနိုင်မဲ့လုပ်ငန်းတွေကိုပူးပေါင်းပြီးဆောင်ရွက်လို့ရှိရင်ကောင်းမလဲဆိုတာကိုအဓိကဆွေးနွေးဖြစ်ပါတယ်ဒီနိုင်ငံကောင်းဆောင်တွေကတော့သူတို့ချင်းချင်းအစိုးရအေဂီယာမှာတွေ့ကြပြီးတော့ပြောကြတဲ့ခါကျတော့ဘာတွေပြောကြလဲဆိုတော့ကျွန်တော်အသေးစိတ်ရှိရှိချင်းမရှိပါဘူးမီဒီယာတွေမှာပါတဲ့လောက်ပဲကျွန်တော်တို့ပြန်ကြားတာရှိပါတယ်ကောင်ဆန်းစုကြည်ကတော့ကျွန်တော်တို့ people to people connectivity forum မှာလာပြီးတော့စကားပြောသွားတာရှိပါတယ
်မနေ့ကလည်းဒီဒေါအောင်ဆန်းစုကြည်ကအဲ့ဒီမှာမိကွန်းပြောသွားတယ်ပေါ့နော်အဓိကသူဘာချက်တီးပြောသွားလိမ့်ရှင
်ဒီဒေါအောင်ဆန်းစုကြည်ပြောသွားတဲ့မိကွန်းတွေသူတို့တရုတ်ကောင်းဆောင်နေနဲ့တွေ့ပြီးတော့စစ်ဆုံးဆွေးနွေးထားတဲ့အချက်တွေကနေပြီးတော့အရေးကြီးတဲ့အချက်တွေနဲ့ကျွန်တော်တို့ကန္နာကနေဆက်ပြီးဆွေးနွေးတာတော့နှစ်နိုင်ငံပြည်သူလူထုချင်းချင်းဖြစ်ဖြစ်ရင်းနှီးစွာပူးပေါင်းဆောင်ရွက်ဖို့အရေးကြီးတယ်တရားနဲ့တရားပြန်လည်နားလည်မှုကအလိုအပ်တယ်ဒီလိုပြန်လည်နားလည်မှုရှိမှပဲစီမံကိန်းကြီးတွေကိုကျွန်တော်တို့ဆောင်ရွက်လို့ရမယ်နှစ်နိုင်ငံအပြန်အလှန်လူထုတွေတွားရောက်လေပတ်ဆက်ဆံရေးကိစ္စနဲ့အရေးကြီးတယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်တို့ကန္နာအနေနဲ့အထူးဦးစားပေးပြီးတော့ဆွေးနွေးဆောင်ရွက်ကြတာရှိပါတယ်
နောက်ဒီတရုတ်နဲ့မြန်မာနှစ်နိုင်ငံသဘောတူစာချုပ်ဒီစီမံကိန်းတွေနဲ့ပတ်သက်ပြီးတော့ဟိုအဓိကဘာတွေထိုးခဲ့လဲဆိုတာရောသိရလားရှင
်ကျွန်တော်တို့ဒီလိုပို့ပြီးတော့အချက်လက်တွေတည်တည်ချာချာသိလာမယ်လို့မျှော်လင့်ထားပါတယ်တကယ်လက်တွေ့မှာတော့သိလာမလားမသိလာဘူးဆိုတာမပြောနိုင်ပါဘူးဘာဖြစ်လို့လဲဆိုတော့ဒေါက်တာဆန်းစုကြည်ကိုလည်းတရုတ်စိုးရကသူတို့ရဲ့အရေးကြီးတဲ့ဧည့်သည်အနေနဲ့သူကတစ်ချိန်လုံးလိုက်ပါဆောင်ရှောက်နေတာဖြစ်ပါတယ်သူတို့ရဲ့ဝန်ကြီးကရှိရှိမယ်မရှိလို့ရှိရင်သူတို့ရဲ့ဒုဝန်ဒီကနေပြီးတော့ဒေါက်တာဆန်းစုကြည်နာမှာအများတိုင်းနေပြီးတော့လိုက်လံပြီးတော့သူတို့ပြောစရာရှိရသည်ပြောတယ်ဆွေးနွေးစရာရှိရသည်ဆွေးနွေးတယ်ဧကန်စရာရှိတာဧကန်တယ်ပြီးတော့ဒီနေ့ဆိုလို့ရှိရင်လည်းကောင်းဆောင်တွေကအားလုံး38ယောက်တရုတ်နိုင်ငံအပါအဝင်ဒေါက်တာဆန်းစုကြည်နာမှာဝိုင်းဝိုင်းလည်နေမှာပြေးကြပါတယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကတော့ဘလောက်ဒီအစည်းအဝေးကနေသိရမလဲဆိုတာတော့အဲနောက်နေ့ကြမှာပဲကျွန်တော်ပြောနိုင်မယ်လို့ထင်ပါတယ်ခင်ဗျာ
နောက်ကချင်ပြည်နယ်ကဒီတရုတ်ရဲ့မြစ်ဆုံစီမံကိန်းကိစ္စနဲ့ပတ်သက်ပြီးတော့ကိုဖုံးဝင်းတို့ဗာကြားလေးရှင
်အခုညမာပြည်ရပြည်သူတွေစိတ်ဝင်စားနေတဲ့ AOD မြစ်ပေါ်မှာလုံးပဲမြစ်ဆုံရေကာတာစီမံကိန်းနဲ့ပတ်သက်တဲ့သတင်းချက်လက်တွေလည်းဒီမှာတော့အသေးစိတ်ပြောဆိုတာမရှိပါဘူးမနေ့ကကျွန်တော်တို့အသေးစိတ်ဆွေးနွေးတဲ့တဲမှာ National Reform Committee ကနေလာရှင်းပြတဲ့တဲမှာလည်းအသေးစိတ်တော့ပြောထားတာမရှိပါဘူးသူတို့လောလောဆယ်လှုပ်ချင်တဲ့စိတ်တော့ရှိတယ်ဒါပေမဲ့ဗမာပြည်ဘက်ကနေပြီးတော့သူတို့ဘက်ကိုဘလို့အပြေပေးမလဲဆိုတာတရုတ်ပြည်ဘက်ကနေပြီးတော့စောင့်နေတဲ့သဘောရှိပါတယ်ဆိုတော့ကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်လို့နောက်ချက်တွေတော့ကျွန်တော်ဖြေခဲ့မယ်ဆိုလို့ရှိရင်တော့ဒီမြစ်ဆုံနဲ့ပတ်သက်တဲ့ကိစ္စကိုကျွန်တော်ပြောပြပါမယ်လောလောဆယ်အားဖြင့်တော့မြစ်ဆုံနဲ့ပတ်သက်တဲ့သတင်းချက်လက်တွေကျွန်တော်တို့တရုတ်ပြည်မှာမကြားသေးပါဘူး
မင်းချင်းနိုင်ဆက်သွယ်မေးမြန်းထားတာပါအခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပဲထပ်ထုတ်လွှင့်ပေးပါမယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာဧပြီ22ရက်ကနေမတ်လ3ရက်နေ့ထိကျင်းပနေတဲ့ ထာနေတိုင်းရင်းသားလူမျိုးစုများဆိုင်ရာကုလသမဂ္ဂအမြဲတမ်းကော်မတီရဲ့ဆက်ရှိကြေညာညီလာခံမှာမြန်မာနိုင်ငံကတိုင်းရင်းသားအရေးနဲ့ပတ်သက်လို့တင်ပြခွင့်ရခဲ့တယ်လို့ဒီညီလာခံကိုတဲ့ရောက်တဲ့ဒေါက်တာမင်းဆိုးလင်းကပြောပါတယ်။ကမ္ဘာပေါ်မှာပြက်ကွယ်လူနီးပါးဖြစ်နေတဲ့ထာနေလူနည်းစုအရေးကိုကုလသမဂ္ဂကအလေးထားဆောင်ရွက်နေတာကြောင့်ဒီကိစ္စမှာမြန်မာနိုင်ငံကတိုင်းရင်းသားအရေးရောပါဝင်နိုင်သလားလို့မွန်ပြည်နယ်ပြည်နယ်လွှတ်တော်ကတိုင်းရင်းသားလူမျိုးစုရေးရာကော်မတီအတွင်းရေးမှူးဒေါက်တာမင်းဆိုးလင်းကိုကိုညံဝင်းအောင်ကမေးမြန်းတာမှာသူကအခုလိုစပြီးတော့ဖြေချပါတယ
်။မြန်မာနိုင်ငံမှာရှိတဲ့တိုင်းရင်းသားလူမျိုးများအနေနဲ့လည်းအကျုံးဝင်မယ်ထင်ပါတယ်။အခုကျွန်တော်တို့အတူလောက်တဲ့တဲ့တိုင်းရင်းသားတွေထဲမှာချင်းနေမျိုးတွေပါတယ်၊ကချင်နေမျိုးတွေပါတယ်၊ကျွန်တော်မွန်နေပါတယ်။ကျွန်တော်ကဘလို့မြင်လဲဆိုတိုင်းတိုင်းသားလူမျိုးများဆိုတာဥမာကျွန်တော်မွန်လူမျိုးစဉ်ဆင်ကဘဝကြီးအလဲပိုင်းတူကိုရှိခဲ့ဘူးလေ။အဲ့ရှိနေချင်းရဲကနေဒီ TV2 ဘမ်မန်အုပ်စုကိုဝင်လာတဲ့အခါကျတော့ကျွန်တော်လူမျိုးစုတွေကတောင်ဘက်ကိုတဖြည်းဖြည်းနဲ့ဟိုရှိရှိသွားပြီးတော့အခုအဲလူဦးရေနှစ်ပန်းသုံးပန်းလောက်ဒီရှိတဲ့နေထားမှာရှိတဲ့အခါကျတော့ထန်နေတိုင်းသားများကို occupy လုပ်ခံတဲ့မှာကျွန်တော်တိုင်းသားတွေပါဝင်တယ်လို့ကျွန်တော်ကအဲ့ဟိုပဲသုံးသပ်ပါတယ
်ဟုတ်ကဲ့ဆိုတော့ကုလသမဂ္ဂကအခုလုပ်နေတဲ့ဒီထာနေတိုင်းသားလူနည်းစုဒီလူမျိုးစုအရေးဟလာစီမံချက်တွေနဲ့ပတ်သက်ပြီးတော့ဒီ convention လို့ခေါ်တဲ့ဟလာနိုင်ငံတွေအားလုံးပါဝင်သဘောတူတဲ့စာချုပ်တွေချုပ်ဆိုကြတာမျိုးရောရှိလားအဲ့ဒီထဲမှာရောမြန်မာနိုင်ငံကပါဝင်လက်မှတ်ထိုးထားတာရှိပါလား
ကျွန်တော်ကဒါပတ်မဆုံးချင်တက်ရတဲ့အကြောင်းချုပ်ဆိုတာမှုဆိုလို့ရှိမဲ့တော့ထင်ပါတယ်ဘာဖြစ်လို့ဆိုတော့ဗမာကြီးကကိုယ်စလဲတွေတဲ့အနေနဲ့တွေ့ရှိရတဲ့ဖြစ်ပါတယ်
။အဲ့တော့ဒီညီလာခံမှာရောဆရာတို့အနေနဲ့ဘာတွေတင်ပြဆွေးနွေးတာမျိုးရှိပါလဲ
။ဒီညီလာခံမှာဆိုလို့ရှိရင်တင်ပြခွင့်ကအချိန်က3မိနစ်ပဲရတယ်။အဲ3မိနစ်ပဲရတဲ့အခါကကျွန်တော်မော်နေနဲ့ပတ်သက်ပြီးတော့အဓိကတင်ပြထားတာကကျွန်တော်ဘောတနိုင်ငံလုံးလိုပဲမွန်ဒေသတွေမှာလည်းမွေးဆေးဝါးတွေတုံးစဲမှုတွေအများကြီးလာတဲ့အခါကျတော့အဲ့ဒါကျွန်တော်အနေနဲ့စိတ်ပူပင်တော့ကဖြစ်မိပါတယ်ဒီပြည့်တဲ့လပိုင်းမှာကျွန်တော်ရဲ့ဟိုဒေသဆိုင်ရာဟို NC လက်မှတ်ထိုးရတဲ့မွန်ဒီစပါတီကနေအိမ်မွေးစီဝတာစီနေတာကိုဒီအစိုးရအဖွဲ့ကနေမနှိမ့်ညွတ်တဲ့ပုံစံဖြစ်နေတာကိုကျွန်တော်ကတင်ပြဖို့တင်ပြထားပါတယ်နောက်ဒေသပြင်မှာရှိတဲ့တိုင်းသားတွေရဲ့မကြာခဏထိတွေ့တိုက်ပွဲဖြစ်ပေါ်နေမှုကိုအများဆုံးရရှိပေးနိုင်ရတဲ့အတွက်အဲကျွန်တော်တင်ပြထားပါတယ်နောက်တစ်ခုကအတ္တမနေရာတင်းထားမှုကိုအမြဲဆုံးဖြည့်ရှင်းပြနိုင်ရေးအတွက်ကျွန်တော်တောင်းဆိုထားပါတယ်။နောက်အစုအဆန်တဲ့ကြောင်းဒီမှာမိခင်ဘာသာစကားနဲ့တင်ကြခွေအပြည့်အဝရရှိရေးအတွက်တင်ပြတောင်းဆိုထားပါတယ်။နောက် NC လက်မှတ်ထိုးရတဲ့ဟိုအဖွဲ့ရော NC လက်မှတ်မထိုးရတဲ့ဖွဲ့ချင်းချင်းဈာဒီမှာဆက်စပ်မပြည့်စုံပြီးတော့အာတခါတည်းထင်အောင်ထင်မှတ်ဖြစ်အောင်ပြုလုပ်နေမှုများကိုရပ်တန့်ပြီးဖို့အတွက်ကျတို့မြန်မာပြည်ကလာတဲ့ပြည်သူကိုယ်စားလှယ်တွေနဲ့ဒီအမေရိကမှာရှိတဲ့မော်အမေရိကန်အဖွဲ့ကနေတင်ပြတောင်းဆိုထားပါတယ
်အခုလိုမျိုးပေါ့နော်ကုလသမဂ္ဂကလုပ်တဲ့ဌာနတိုင်းသားလူနည်းစုအရေးညီလာခံမှာဒီဆွေးနွေးပွဲတွေအစီအစဉ်တွေဒီလိုဟာတွေကဆရာတို့လိုမွန်တိုင်းသားတွေပါဝင်ဗမာပြည်ကတိုင်းသားတွေအတွက်ဘယ်လောက်ထိကုလသမဂ္ဂအစီအစဉ်တွေကအထောက်အကူဖြစ်စေမယ်ထင်ပါသလဲ
ကျွန်တော်ဟိုနားလေလိလာတိရှိရတော့ကတော့အကျိုးရှိမှာတော့ထင်ပါတယ
်လက်ရှိမြန်မာနိုင်ငံရဲ့အနေအထားရရောဆရာတို့မွန်တိုင်းသားတွေအပါအဝင်အခြားလူမျိုးစုတွေကိုအစိုးရနေပြီးတော့အကာအကွယ်ပေးတာမျိုးစောင့်ရှောက်တဲ့အခြေအနေတွေရောအရင်နဲ့ဆိုင်ရင်ဘာတွေတိုးတက်မှုရှိလာပါပြီလဲ
ကျွန်တော်တို့ဒီမိခင်ဘာသာစကားတင်ရောက်ကြည့်ရမစင်ကျွန်တော်ကပုံမူတော့ကလေးတွေပြင်ပြပူတက်ပြတော့ဒီအချိန်မတိုင်မီကျောင်းဝင်ထွက်တယ်ဖြည်းဖြည်းတွေမရှိတော့ဘူး။နောက်စီဝါရေးရာတူတက်မှုရှိလာမယ်။နောက်ပြည်တော်စုတင်းမှာရှိတဲ့တိုင်းနဲ့ချင်းချင်းညီညွတ်မှုကိုအထောက်အကူပြုရမယ်။အဲ့ကနေစီတနိုင်ငံလုံးရင်းချင်းရေးကိုအထောက်အကူပြုလာဖို့ရှိပါတယ်။လက်ရှိတိုင်းနာစာပေနဲ့ပတ်သက်ပြီးတော့တင် जा တဲ့နေရာမှာဥပမာကျွန်တော်မွန်ပြည်နယ်မှာဆိုလို့ရှိရင်အတိုင်းနာစာပေတင် जा နေတဲ့မွန်ရှိမယ်၊ကရင်ရှိမယ်၊ပို့ရှိမယ်။အဲ့တိုင်းသားတွေစာပေတင်ရနိုင်နေသားကကျောင်းကျိန်တွေမှာခွင့်ပြုထားတာမရှိဘူး။အဲ့ဒီအနေထားတော့ကိုလည်းပဲတော်တော်ကဟိုအားမလို့အားမရဖြစ်နေတယ်ပေါ့နော်။အဲ့ဒီကိစ္စတော့ကိုလည်းပဲဒီကျောင်းကျိန်တွေမှာတင် जा ပြေးနိုင်မယ်ဆိုလို့ရှိရင်တိုင်းသားချစ်ချင်ရေးတိုင်းသားချစ်နားလေရေးနဲ့တိုင်းသားရဲ့ဒီငင်းချမ်းကြီးတွေကိုပို့တော့ပြည်စီလာလိမ့်မယ်လို့ ျော်တော်ကအဲ့လိုမြင်ပါတယ်ခင်ဗျဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုအမြန်ဖော်ထုတ်ရတဲ့ကိုလည်းပဲကျွန်တော်ကအခြားတိုင်းသားတွေများနီးတူကျွန်တော်စူးစမ်းဆောင်ရွက်နေပါတယ
်ကိုညာဝင်းအောင်ဆက်သွယ်မေးမြန်းထားတာပါထာနီတိုင်းသားဆန်ရကုလသမဂ္ဂညီလာခံကိုမြန်မာနိုင်ငံကတိုင်းသား6ဦးနဲ့အမေရိကန်ရောက်မြန်မာတိုင်းသားတချို့လည်းတက်ရောက်ခဲ့ပြီးဒီညီလာခံမှာကမ္ဘာတဝန်းကထာနီတိုင်းသားပေါင်း 2,000 ဝန်းကျင်တက်ရောက်နေတယ်လို့သိရပါတယ်ရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။တိရီလင်္ကာနိုင်ငံမှာနောက်ထပ်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်ဆိုတဲ့သတင်းတွေထွက်နေတာကြောင့်လူစုလူဝေးနဲ့ဘာသာရေးအခမ်းအနားတက်မဲ့ကိစ္စတွေကိုရှောင်ကြဖို့မြို့တော်ကိုလံဘူမှာရှိတဲ့အမေရိကန်တန်ယုံကအကြံပြုတိုက်တွန်းထားပါတယ်။နောက်ဆုံးရအခြေအနေတွေသိရသလောက်ကိုကျောင်းလင်းကဆက်ပြောပြပါမယ်ရှင်
။ပြီးခဲ့တဲ့တနင်္ဂနွေနေ့ကဒေခံဘုံခွဲတက်ခတ်မှုတွေကြောင့်တိရီလင်္ကာနိုင်ငံမှာလူ150ကျော်သေဆုံးပြီး900ကျော်ဒဏ်ရာရခဲ့ပါတယ်။သေဆုံးသူရေအတွက်ကိုတိရီလင်္ကာအရာရှိတွေစောစောပိုင်းမှာပြောတာက350ကျော်တယ်လို့ဆိုပါတယ်။ဒါပေမဲ့ကြာသပတေးနေ့မှာပြန်ပြောတာက250ကျော်တယ်။အလောင်းတချို့ကိုနှစ်ခါပြန်ပြီးတော့ရေတွက်ခဲ့တာမျိုးဖြစ်နိုင်တယ်လို့ဆိုပါတယ်။လောဆယ်ဘုံခွဲတိုက်ခတ်မှုနဲ့ပတ်သက်ပြီးတော့ဖမ်းဆီးထားသူအမျိုးသမီးမျိုးသားစုစုပေါင်း90ကျော်ရှိတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အဓိကတန်လျာရှိနေသူတွေရဲ့ရုပ်ပုံတွေကိုလည်းအများတိအောင်ထုတ်ပြန်ထားပြီးအစ္စလာမစ်စစ်သွေးကြွအားပေးထောက်ခံသူတွေကိုတိရီလင်္ကာနိုင်ငံတော်ဆက်ပြီးတော့ရှာဖွေနေကြတော့မှာနောက်ထပ်ဖောက်ခွဲမှုတွေဆက်ပြီးတော့ဖြစ်လာနိုင်သေးတယ်လို့အာဏာပိုင်တွေကယုံကြည်ထားတဲ့အကြောင်းတိရီလင်္ကာဝန်ကြီးချုပ် Renil Wickremesinghe ကပြောပါတယ
် Well just rounded up a lot of suspects but there are still some of the active people on the run
တန်တရာစီရဲတွေတော်တော်များများရှိနေပါတယ်တချို့ကလွတ်နေတော့မှာသူတို့နဲ့အတူဖောက်ခွဲရေးပစ္စည်းတွေလည်းရှိနေနိုင်ပါတယ်ဒါမှမဟုတ်ဖောက်ခွဲရေးပစ္စည်းတွေကိုသူတို့ဖွက်ထားတာလည်းဖြစ်နိုင်ပါတယ်အဲ့ဒါကြောင့်တန်တရာစီရဲတွေကိုရောဖောက်ခွဲရေးပစ္စည်းတွေကိုရောကျင်းလို့ရှာကြရမှာပါအဲ့ဒါကြောင့်လည်းဒီလုဆောင်မှုတွေကဆက်လက်ပြီးရှိနေတော့မှာပဲ
အခုလိုနောက်ထပ်ဖောက်ခွဲမှုတွေဆက်ပြီးတော့ဖြစ်လာနိုင်တယ်ဆိုတဲ့သတင်းတွေထွက်နေတာကြောင့်အခုလာမယ့်စနေတနင်္ဂနွေမှာဘာသာရေးခန်းသားတွေတက်မဲ့ကိစ္စတွေနဲ့လူစုလူဝေးတွေကိုရှောင်ကြဖို့ဆက်ပြီးတော့နုံနုံကြကြနဲ့သတိရှိကြဖို့တိရီလင်္ကာနိုင်ငံရဲ့မြို့တော်ကိုလံဘိုမှာရှိတဲ့အမေရိကန်တန်ယုံကမနေ့တုန်းကပဲအကြံပြုတိုက်တွန်းထားပါတယ်တိရီလင်္ကာသမ္မတမေတ္ရီပါလာစရီစင်နာရဲ့ဖိအားပေးမှုကြောင့်ကာကွယ်ရေးဝန်ကြီးဟီမတ်စရီဒီဖနန်ဒိုနဲ့ရဲချုပ်ပူဂျစ်ဂျေယာဆွန်ဒရာတို့လည်းနှုတ်ထွက်သွားကြပါတယ်တိရီလင်္ကာနိုင်ငံကခရီးရန်ဖျားကြောင်းတွေနဲ့ဟိုတယ်ကြီးတွေကိုဘုံခွဲလိုက်မယ်ဆိုတဲ့သတင်းအိန္ဒိယနိုင်ငံထောက်လိုင်းရေးကကြိုတင်ပြီးတော့အသိပေးထားတဲ့ကိစ္စသမ္မတစီကိုအကြောင်းမကြားခဲ့တာကြောင့်ဒီကိစ္စနဲ့ဆိုင်တဲ့အရာရှိတွေကိုအပြင်းထန်ရေးယူမယ်လို့သမ္မတမိုက်ထရီပါလာကရုပ်မြင်သံကြားမှာပြောခဲ့ပြီးတော့နောက်တည့်မှာပဲကာကွယ်ရေးဝန်ကြီးနဲ့ရဲချုပ်နှစ်ဦးနှုတ်ထွက်သွားခဲ့ကြတာပါအခြေအနေတွေပုံမှန်ပြန်ဖြစ်အောင်ဝိုင်းပြီးတော့လှုပ်ဆောင်ကြဖို့အတိုက်ခံကောင်းဆောင်မဟိန္ဒရာရာဂျာပက္ဆာအပါအဝင်သူ့ရဲ့နိုင်ငံရေးပြိုင်ဘက်တွေကိုသမ္မတမိုက်ထရီပါလာကမနေ့တုန်းကပဲတိုက်တွန်းခဲ့ပါလေ
အာရက္ခကမှုဒါဆက်တိမတ်ကလစာမန်ဂျန်န
ဒီဒူရီရဲ့ဘဝတွေပုံမှန်ပြန်ဖြစ်ရေးညဉ့်ညံ့တဲ့ပတ်ဝန်းကျင်ကိုထူထောင်ရေးကာကွယ်ရေးတပ်ဖွဲ့တွေကိုအင်အားကောင်းအောင်လုပ်ရပါလိမ့်မယ်။အခုဖြစ်ပေါ်နေတဲ့အခြေအနေကိုရင်ဆိုင်ဖြေရှင်းကြဖို့ကျွန်တော်နဲ့အတူလာရောက်လက်တွဲကြဖို့ခင်ဗျားတို့အားလုံးကိုကျွန်တော်အနူးညွတ်မေတ္တာရက်ခံပါတယ်
။တိရလင်္ကာအစိုးရရင်ဆိုင်နေရတဲ့အခြေအနေတွေထဲမှာသမရနဲ့ဝန်ကြီးချုပ်အကြားမပြေမလည်ဖြစ်နေတဲ့ကိစ္စလည်းပေါ်ဝင်ပါတယ်။တိုက်ခိုက်မှုတွေရှိနေမယ်ဆိုတဲ့သတိပေးချက်တွေကြိုပြီးတော့ရှိခဲ့တယ်ဆိုပေမဲ့ဒီကိစ္စပေါ်မှာအရေးယူဆောင်ရွက်ဖို့ပြက်ကွက်ခဲ့တာဟာအချင်းချင်းအကြားဆက်သွယ်ရေးပြတ်တောက်မှုတွေရှိနေခဲ့တာကြောင့်လို့ဝန်ကြီးချုပ် Renil Wickremesinghe ကပြောပါတယ်တနင်္ဂနွေနေ့တုန်းကတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ IS စစ်သွေးကြောအဖွဲ့တွေကတော့သူတို့ရဲ့လက်ချက်လို့ဆိုထားပါတယ်တိုက်ခိုက်မှုတွေမဖြစ်ခင်ကတည်းကကြိုတင်သတိပေးချက်တွေတော်တော်များများကိုအိန္ဒိယထောက်လိုင်းရေးအဖွဲ့တွေကသတိလင်္ကာနိုင်ငံကိုပေးပို့ခဲ့ကြတာပါအိန္ဒိယထောက်လိုင်းရေးတွေရဲ့သတင်းပေးပို့ချက်တွေထဲမှာတိုက်ခိုက်မှုတွေမှာတာဝန်ရှိတယ်လို့အခုတန်မြတ်ရှိနေတဲ့ဒေသခံ Islamic အစွန်းရောက် NTJ အဖွဲ့နဲ့ပတ်သက်ပြီးလဲအသေးစိတ်ဖော်ပြထားတာပ
ါကိုကျော်အောင်လင်းပြောပြပေးခဲ့တာပါရှင်VOA ကထုတ်လွှင့်နေတဲ့ဒီစီစဉ်တွေကိုဝေဖန်ကြံပေးလို့တဲ့ VOA ကိုတေးသချင်းတွေတောင်းဆိုလို့ရဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကတစင်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေမနက်ပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ24/50တို့အပြင်လိုင်းလက်မီတာ190ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအင်္ဂလိပ်စာသင်ခန်းစာနဲ့အတူကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာကဏ္ဍမှာတော့ UWSP UWSA ဝတ်တရဲ့နိုင်ငံတကာနိုင်ငံမှာတက်မတော်တစ်ခုပဲရှိရမယ်ဆိုတဲ့အစိုးရတက်မတော်ရဲ့ပြောဆိုထုတ်ပြန်ထားမှုနဲ့ပတ်သက်ပြီ
းတိုက်အင်အားမရှိတဲ့တိုင်းရင်းသားဒါမှမဟုတ်ရင်တိုက်အင်အားနေတဲ့တိုင်းရင်းသားထဲမှာလက်ရှိနိုင်ငံတော်နဲ့အစိုးရနဲ့တခုခုမပြည်လေလို့ရှိရင်ဒုဒုဝတိုက်ခံရပြီဒုဒုရဲ့အမခံချက်မရှိတော့ဒုဒုရဲ့ပြည်သူလူထုရဲ့အမခံ
UWSP ပြင်ပဆက်ဆံရေးဌာနမှဦးကျောက်ကော်အန်ပြောတာကိုဦးအောင်မြင့်ကအခုလိုဘာသာပြန်ပြောဆိုခဲ့တာပါဒီအကြောင်းပြည်စုံကနောက်ပိုင်းမှနားဆင်ရပါမယ်အခုအရင်ဆုံးတော့အမျိုးသမီးအခွင့်အရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်အမေရိကန်ပြည်ထောင်စုမှအမျိုးသမီးတွေရွေးကောက်ပွဲတွေမှာပါဝင်မဲပေးခွင့်ကို1920ကစပြီးတော့ရခဲ့တာပါဒါဟာအမျိုးသမီးတွေစွမ်းအားမြင့်တင်ဖို့ဆယ်စုနှစ်များစွာကြာအောင်ကြိုးပမ်းခဲ့ကြတဲ့သမိုင်းမှတ်တိုင်လိုပဲပြောရမှာပါအခုမြို့တော်ဝါရှင်တန် DC က Smithsonian သိပ္ပံရဲ့ National Portrait Gallery ပြကန်းမှာအမျိုးသမီးတွေမဲပေးခွင့်ရခဲ့တဲ့နှစ်ရာပြည့်အကျိုးအထိမ်းအမှတ်ပြပွဲပြသထားတဲ့အကြောင်း Julie Tabo ရဲ့သတင်းကိုပြောပြပေးပါမယ်ရှင
် As American civilization marched into the new century,The women of the land began to demand a measure of equality with the men.
လူငယ်ရဲ့နှစ်ပေါင်းတရာကျော်ကအမျိုးသမီးတွေကအမျိုးသားတွေနဲ့ဒန်းတူအခွင့်ရရဖို့ချီတက်ဆန္ဒပြတောင်းဆိုခဲ့ကြတဲ့မှတ်တမ်းဗီဒီယိုဖိုင်ကအတန်ကိုကြားခဲ့ကြရတာပါ။ American ပြည်ထောင်စုမှာအမျိုးသမီးတွေမဲပေးခွင့်ရဖို့အတွက် Susan B. Anthony, Elizabeth Cady Stanton နဲ့ Lucy Stone တို့လိုလူအခွင့်ရလှုပ်ရှားသူအမျိုးသမီးတွေဆယ်စုနှစ်များစွာခက်ခက်ခဲခဲတောင်းဆိုတိုက်ပွဲဝင်ခဲ့ကြရပါတယ်။လူငယ်တွေနှစ်ပေါင်း130ကျော်ကမဲပေးခွင့်ရဖို့သူတို့ဘယ်လိုခက်ခက်ခဲခဲကြိုးပမ်းခဲ့ကြရဲဆိုတာတွေကိုအခု Washington မြို့တော် Smithsonian သိပ္ပံရဲ့ National Portrait Gallery ပြတိုက်မှာပြသနေတဲ့ပြကန်းကနေလက်တွေ့မြင်တွေ့နိုင်ပါတယ်လို့ပြတိုက်တာဝန်ခံ Kate Clark လယ်မေကပြောပါတယ
် The women's suffrage movement just didn't appear out of nowhere. You know, they had these abolitionist foundations. They had
အမျိုးသမီးတွေမဲပေးခွင့်ရဖို့ကအချိန်တော်တွေမှာဖြစ်လာတာမဟုတ်ပါဘူးလူခွင့်ရေးခွဲခြားမှုစန့်ကျင်ရေးဖွဲ့စည်းတွေနဲ့နှိရှေပူပေါင်းပြီးတော့လှုပ်ခဲကြရတာပါတနိုင်ငံလုံးတိုင်းတာနဲ့အချိန်ဟုန်မြင့်ပြီးတော့ပူပေါင်းပါဝင်လာကြဖို့ဟိုးအဆောက်အဦကလေးကစူးစမ်းခဲ့ကြရတာပါ
ပြကန်းမှာအခန်း9ခန်းပြသထားပြီး1832ကနေ1965ခုနှစ်အတွင်းကဓာတ်ပုံတွေပုံနူကားချက်တွေစာအုပ်တွေစာတမ်းတွေနဲ့ပိုစတာတွေကိုပြသထားပါတယ်ဒါရီကိုကြည့်ရင်တချိန်ကအမေရိကန်သမိုင်းကြောင်းကိုပုံဖော်ခဲ့ကြသူတချို့နဲ့အဖြစ်ပြက်တွေကိုထဲထဲဝင်ဝင်မြင်နိုင်ပါတယ်ဓာတ်ပုံတွေမှာအမေရိကန်ရွေးကောက်ပွဲမှာရှင်ပြိုင်ခဲ့မှုတဲ့ပထမဆုံးအမျိုးသမီးသမ္မတလောင်း Victoria Woodhull ပုံကိုတွေ့ရတယ်လို့အင်ဖြူတော်ရှိဆန္ဒပြတဲ့အတွက်ထောင်ဒဏ်6ကြိမ်အပြစ်ပေးခံခဲ့ရတဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားသူ Lucy Burns ရဲ့ပုံကိုလည်းပြသထားပါတယ်။1973ခုနှစ်ကအမေရိကန်အမျိုးသမီးတစုပထမဆုံးငြင်းငြမ်းစွာစီတန်းလှည့်လည်ဆန္ဒပြနေတဲ့မှတ်တမ်းဗီဒီယိုဖိုင်နဲ့ဓာတ်ပုံတွေကတဆင့်အမျိုးသမီးအခွင့်အရေးအတွက်လူမဲအမျိုးသမီးတွေလည်းလူဖြူအမျိုးသမီးတွေနဲ့ဒန်းတူလှုပ်ရှားခဲ့ကြတာကိုတွေ့မြင်နိုင်ပါတယ်လို့ပြတိုက်တာဝန်ခံ Kate Clark လယ်မေကပြောပါတယ
် So a more complete history of the women's suffrage movement by looking at biographies of African Americans
ပြကန်းထဲမှာပြထားတဲ့ဓာတ်ပုံတွေရဲ့သုံးပုံတစ်ပုံကအသားအရမတူညီတဲ့အမျိုးသမီးတွေကိုကိုစားပြုထားတာပါဒီပြောင်းလဲမှာပြထားတဲ့အာဖရိကနယ်ပွားအမေရိကန်နိုင်ငံသားတွေနောက်ပြီးအမေရိကန်အမျိုးသမီးတွေနဲ့တခြားနယ်ပွားအမေရိကန်အမျိုးသမီးတွေရဲ့အထုပ်ပတ်တီတွေကိုကြည့်မယ်ဆိုရင်အမျိုးသမီးတွေမဲပေးခွင့်ရဖို့ဂျိုးပန်းခဲ့ကြတဲ့သမိုင်းကြောင်းကိုသိရမှာပါဆောက်တွေကသိရတဲ့သမိုင်းကြောင်းတဲ့ဒီမှာပို့ပြီးပြပြဆုံဆုံမြင်နိုင်ပါတယ်ရှင့်
ဒီကနေ့ခေတ်အမေရိကန်အမျိုးသမီးတွေကတော့နိုင်ငံရေးစွမ်းရည်အပြည့်ရှိကြပါတယ်။အခုလက်ရှိလွှတ်တော်မှာတာဝန်ထမ်းနေတဲ့အမျိုးသမီးဦးရေ120ကျော်ရှိပြီးအတော်များများကအရေးကြီးတဲ့ခေါင်းဆောင်မှုပိုင်းမှာပါဝင်နေကြပြီဖြစ်ပါတယ်ရှင်။
ာနိုင်ငံရဲ့ကြီးကဲတွေဖြစ်ကြတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမြောင်းလိုင်းတို့ဟာဒီအပိုင်းတွင်းမှာမြန်မာအင်ဒီဂျင်ကပ္ပအင်အားကြီးတရုတ်နိုင်ငံကိုတွားရောက်ခဲ့ကြပါတယ်။ဒီခီးစဉ်ကနေမြန်မာနိုင်ငံအတွက်ဘလို့အကျိုးရှိနိုင်ပါသလဲ။တရုတ်မြန်မာဆက်ဆံရေးကဘယ်လမ်းကြောင်းကိုဦးတည်နေသလဲ။စနေနေ့ညတိုင်းလေလိုင်းစီစဉ်မှာသုံးသပ်ဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြန်လိုတဲ့တောတာရှင်တွေအနေနဲ့ VOA ကိုကို့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်တော့တိုင်းလေလိုင်းစီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူသွားမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့မိကုံကိုစာနဲ့ဖြစ်စေအသံပိုင်းနဲ့ဖြစ်စေကြိုတင်ပေးပို့နိုင်သလို Facebook စာမျက်နှာပေါ်မှာလည်းရေးသားထားနိုင်ပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်ကတော့1-232-382-999လေးဖြစ်ပြီးတော့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သောတာရှင်တွေကိုကြိုဆိုပါရစေ
။စနေညတိုင်းလေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုတော့ဒေါ်လလတန်းစီစဉ်တင်ဆက်ထားတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရပါမယ်ရှင
်။ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
Feeling Blue
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက FEELING Feeling ကခံစားနေရတာBLUE blue ကပြယောင်ဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အပြာယောင်ကိုခံစားနေရတာဖြစ်ပါတယ်ဒီတုန်းကတင်မောလောကကနေဆင်းသက်လာတယ်လို့ဆိုပါတယ်တင်မောတစ်စင်းနေနဲ့ပင်လေခီးထွက်နေတုန်းတင်မောကက်ပတန်ဒါမှမဟုတ်အရာရှိတူဆုံးခဲ့တယ်ဆိုရင်ဌာနီအပြန်ခီးစင်မှာအလံပြာထူရတဲ့ဒလိဒါမှမဟုတ်ရွက်တိုင်ကိုအပြာတုတ်ရတဲ့ရှေ့ဒလိကနေဆင်းသက်လာတယ်လို့ဆိုပါတယ်ဒါကြောင့်ဒီ EDM ရဲ့အဓိပ္ပာယ်ကတော့စိတ်မကောင်းဖြစ်နေတာစိတ်ဆင်းရဲနေတာလွမ်းဆွေးနေတာကိုဆလိုပါတယ်ဒီသုံးနေပတ်သက်လို့ George Hope ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I'm feeling blue because my dog died yesterday
ကျွန်တော်အင်းကခွေးလေးမနေ့ကတည်သွားတော့ကျွန်တော်စိတ်မကောင်းဖြစ်နေတယ်ဗျာလို့ဒီပေးရပါတယ် George Hope ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
I'm feeling blue because my dog died yesterday.
Say makang phit ni da, say sin yae ni da, lwan swe ni da ko idiom a thong ya belu pyo mle.
Feeling blue.
Lo pyo lu ya ba de. A da ga do di ni minute twe tin pya ka de idiom a thong me phit ba de.
ဒေါ်လလတန်းစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။အခုဆက်ပြီးဒီတစ်ပတ်ကျမ်းမာရေးခန္ဓာမှာလေချောင်းနာတဲ့အကြောင်းအပိုင်းနှစ်ကိုတင်ပြထားပါတယ်။နားနှာခေါင်းလေချောင်းအထူးကဒေါက်တာသိန်းထွန်းကိုကိုဝင်းမင်းကမေးမြန်းထားတာကိုနားဆင်နိုင်ပါတယ်ရှင
်။ Okay, နားနှာခေါင်းလေချောင်းအထူးကဆရာဝန်ကြီးဒေါက်တာသိန်းထွန်းခင်ဗျာ။ကျွန်တော်တို့ဒီလေချောင်းနာဖြစ်တာနဲ့ပတ်သက်ပြီးတော့ပြည့်ရတဲ့ခါကပြောခဲ့တဲ့နေရာမှာဒီအာသီးရောင်နာတို့နောက်အာကောင်နာတာတို့နောက်ဒီကင်ဆာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကာကွယ်နိုင်တဲ့နည်းတွေကိုအဓိကပြောခဲ့ကြတာပေါ့ဆရာနော်ဒီတစ်ခါတော့ဆရာရေဒီဆုံစုနာရဲ့နောက်တစ်ခါဒီအာကောင်မှာထိခိုက်ရှနာဖြစ်တာအယူဆတာပေါ့ပေါ့နော်နောက်အသံအိုးရောင်နာတွေဘလို့ကာကွယ်နိုင်မလဲဆိုတော့ဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ဒီဆုံစုနာနဲ့ပတ်သက်ပြီးတော့ဘလို့ကာကွယ်သင့်တယ်ဆိုတော့စပြီးတော့ပြောပြပေးပါလားဆရာဆု
ံစုနာကတော့ဆရာရဲ့ကလေးတွေမှာဖြစ်တဲ့သုံးနှစ်ငါးနေရမှာလေအငငယ်လေးကတကယ်လို့သုံးလတခါလေးလတခါငါးလတခါကျညာရယ်စိုးစိုးနာရယ်နော်မိခင်ကကွယ်စီထိုးတဲ့ချိန်မှာလေမထိုးရတဲ့ကလေးတွေကအဖြစ်များပါတယ်မတော့ခုကအားကြတဲ့ကလေးတွေပေါ့နော်အဲ့လိုကလေးဖြစ်ပြီးဆိုလို့ရှိရင်ပထမကကွယ်ဖို့ကတော့ကကွယ်စီထိုးရမှာပေါ့နော်နောက်တစ်ခုကတော့စိုးစိုးတိဖို့လိုတယ်တကယ်ဖြစ်ပြီးဆိုရှင်ကျွန်တော်တို့ကအញ្ញံဆုံးလေးစီဝါစီထိုးလို့ရှင်လေကောက်ဝင်နေပါဒါမျိုးရှိရင်တိတ်များပါလို့ရှိရင်သူကဘာဖြစ်တယ်လဲဆိုတော့လေပြောဝါအပန်အိုးရောက်ပြီးတော့ဒီတီးရဆလတ်တယ်လေမဲမဲဆလတ်တယ်ပွာပြီးတော့အသက်ရှူပြန်ပိတ်ပြီးတော့ကလေးရသေးတတ်တယ်နောက်တစ်ခုသေးတတ်တာကဘာလဲဒီတီးရတောက်ဆင်ကြောင့်မလို့နှလုံးကိုတထိကာတိုက်တည်ရှာတတ်တယ်နှလုံးရောင်တော့အသက်ရှူမပိတ်ပဲနဲ့ရှားတိတ်မတက်တော့ဘဲနဲ့နှလုံးရောင်တော့နှလုံးရက်ပြီးတော့ပြေးသွားပါပဲအဲဒါကိုကျွန်တော်ကအသက်ရှူပြန်မပေးအောင်ကာကွယ်ရနေတယ်အသက်ရှူပြုံးလေအရေးပေါ်ဖောက်ကြတယ်လေဖောက်ကြရင်တခုတည်းနဲ့ကာကွယ်တာမဟုတ်ဘူးနှလုံးကိုပါမထိအောင်အဲဒီတီးရကိုတောက်ဆင်ထိုးရတာပေါ့နော်ဒါအဲ့ဒါအမြဲတမ်းလုပ်ပါမယ် တော့အမြန်ဆင်းဦးတင်ရတော့ဗောနော
်ဟုတ်ကဲ့ဆရာအဲ့တော့စုံစုနာမှာရေးကြည့်တော့စောစောသိဖို့ဆိုရင်ဘယ်လိုလက္ခဏာတွေအဓိကစောင့်ကြည့်ဖို့လိုမလဲဆရာဟု
တ်တယ်အဲ့ဒါကတော့ကလေးကပြင်းပြားတယ်ကွာသူပြားတာမကြတော့နောက်တော့ပစက်ထဲမှာဟာကြည့်လို့ရှိရင်လေအဖြူကွက်တွေဖြစ်တယ်ဖြစ်ပြီးတော့အသက်ရှူရခါကျအတန်ကြီးလာတယ်ဝီဝီဝီအတန်ကြီးလာတယ်အဲကလေးကိုကြည့်လိုက်လို့ရှိရင်ကလေးကအရန်ကိုတောက်ဆီဖြစ်တယ်ကွာ
ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဆရာဒီထိခိုက်ရှာနာတွေပေါ့အယူဆတာပါဝင်လေအဲ့ဒါအတွက်ကာကွယ်ဖို့ပါရော
အဲ့ဒါကတော့ကျွန်တော်တို့မြန်မာပြည်မှာကတော့အများကြီးအစာအသောက်ကနေပြီးတော့ပဲအယူဆတာဆွဖြစ်တဲ့ကြောင့်ကျွန်တော်ကအစာချက်တဲ့ပုံစံကလည်းတင်းပြောင်းအောင်ငားရပါလေဆိုလို့ရှိရင်နိုင်ငံသားမှဆိုလို့ရှိရင်အယူမထည့်ဘူးလေကျွန်တော်တို့ကအယူနာကတော့ဆုတ်ပြီးစားတတ်တဲ့အကျင့်လို့နောက်တစ်ခုကအယူကိုထည့်ပြီးတော့ဥွေပြီးတော့လေမိုးငားလိုမျိုးချက်လိုက်ပြီးတော့မိုးငားအနေမှာဆိုငားယူပါတတ်တယ်အဲ့ယူပတ်တဲ့နေရာတွေကိုနိုင်သတိထားစားဖို့ရနောက်တစ်ခုကခုနချက်တဲ့ပုံစံကြီးပဲမဟုတ်ဘူးအစာစားရင်ကိုခုနကျွန်တော်ကများများပြီးတော့အစာကိုယူမဆိုင်ပဲနဲ့အဲ့လိုမစားဘဲနဲ့ပြေချောက်ရွေးထုတ်ပြီးတော့မှစားရင်တော့ရပါတယ်နောက်တစ်ခုကတော့ဇက်ထဲမှာပထမဆုံးရှာနဲ့ဝိုင်းဝိုင်းနဲ့အယူတွေ့လာတတ်တယ်အဲ့ဒီဟာမျိုးကြလို့ရှိရင်တော့သိတတ်ပါတယ်ကမ္ဘာကယူချလိုက်ပြီးဆိုရင်တော့အဲ့ထဲမှာရောက်သွားပြီဆိုရှင်စူးပြီးသွားပြီပေါ့နော်သူတို့ကဆိုရင်အဲ့ဒါကိုလက်နဲ့မနိုင်ဘူးရည်ကြီးတယ်။သူတွေကဟိုဟာဒီကမြို့ကိုဟိုဟာဒီကနိုင်တယ်ဘာအဲ့ဒါကြီးဟာတခါကျရင်ယူမကြစီရင်လည်းအယူကပူတော့မြို့ငင်သွားလို့ရှိရင်နောက်ပြည်သွားတဲ့အဆင့်ဖြစ်သွားတယ်။တကယ်လို့ယူကအပေါ်ရမယ်ဆုလို့ဆိုရင်လည်းအယူကပြည်မတည်လို့ရှိရင်တော့အနာပြတ်တဲ့စီနောက်ပြည်စီသွားစီရင်တောက်လို့ရှိရင်အယူကလည်းပြန်ကြသွားနိုင်ပါတယ်။ဒါပေမဲ့အယူပြန်ကြတာကိုစောက်မဲ့စားကျွန်တော်စီလာပြီးတော့ယူထုတ်ကြတာများပါတယ်။ဒီကြတော့မှန်ကြောင်းတွေရှိပြီဆိုတော့လေမှန်ကြောင်းနဲ့ကြည့်တော့ရိုးထိုးကြပါတယ်။ဒါတောင်မို့ရှိရင်ကလေးတွေကိုလေဥမာအဖြစ်စူးတတ်တဲ့အရွယ်ဟိုပါဇက်တွေကိုခဲတံတွေကိုထည့်ပြီးတော့လေကစားကြတယ်။ကစားရပေါက်ကုန်လဲတော့သူစီကြီးစူးမိတာပေါ့နော်။စူးမိတော့ဒီထက်အာကောင်ပြေးပြီးတော့ချုပ်သွားတတ်တယ်။နောက်တစ်ခုကဒီအာကောင်ထဲမှာလည်းအနာတွေဖြစ်ကြတာပေါ့နော်။အဲဒါကြောင့်မို့ဒီကလေးတွေကိုဒီပါဇက်တွေကထည့်ပြီးတော့လေကစားရတယ်ဘီလုတ်ဒီလိုကြီးကြီး။အများကြီးကလေးတွေကတုပ်စုတာများရပါတယ်။ဟုတ်ဒီကြီးကအယူဆတော့
ဟုတ်ကဲ့နောက်တစ်ခုတော့ဒီအတန်အိုးရောင်တာနဲ့ပတ်သက်လို့ပါဆရာကြီးကာကွယ်နိုင်မယ့်အနေထား
အတန်အိုးကတော့အများဖြစ်ကတော့ပိုးဝင်လို့ရောင်တာရှိတာပေါ့နော်ဒါတူတူကြောင့်ပိုးဝင်လို့ရောင်တာရှိဒါမှမဟုတ်ရှင်အတန်အိုးကပိုးမွေမယ်နဲ့စကားပြောများလို့အတန်အိုးရောင်တာရှိတာနော်အတန်အိုးပိုးဝင်တာကတော့ညာဖြစ်သိမကြဘူးတော့တပတ်လောက်ပဲကြာတော့ဒါကြောင့်မလို့အတန်ဝင်တယ်ဆိုလို့ရှိရင်တော့ပုံပတ်တဲ့ကြိုးလို့ရှိရင်ကျွန်တော်တို့လာပြဖို့ပေါ့နော်သူရဲ့တာအိုးရောင်တတ်တဲ့လူတွေကတာအိုးနဲ့လုတ်ခဲစားတော့တဲ့လူတွေပေါ့နော်တချို့တွေကကြောင်ဆံမလေးတချို့တွေကဟိုပဲလုတ်တယ်လို့ပြောလို့အဲ့လိုဆိုလို့ရှိရင်သူတို့ခီးပြေးဖို့ကတော့ကာကွယ်ဖို့ကတော့ခုဖြားနာနေတဲ့ခါပေါ့နော် virus infection ရတဲ့ခါ upper respiratory virus ရတဲ့ခါခုအတန်အိုးကိုသိပြီးတော့လေမလုတ်ရှားဖို့ရည်ကြီးတယ်အဲသိလုတ်ရှားမိလို့ရှိရင်အတန်အိုးကခုနပိုးဝင်တော့အဲ့ဒါကြောင့်မလို့အဲ့ဒီချိန်မှာသုတ်ကူတော့ဖြစ်တဲ့ချိန်မှာခုလုတ်လုတ်တဲ့ခါကျရင်အတန်ငယ်လို့ဒီဆိုရင်ရှင်ဒီခါဝပြောနော်အဲ့ဒါဆိုကာကွယ်နိုင်ပါလား
ဟုတ်ကဲ့ဆရာဒီအတန်အိုးရောင်တာအတွက်နောက်ထပ်ရောကာကွယ်နိုင်တဲ့အနေအထားတွေရှိသေးလားဆရာ
အော်ဟုတ်ပြီအတန်အိုးကိုမရောက်အောင်အပေါ်ညာလေးကတော့အာဒီတို့အကောင်လေးရောင်တဲ့အချိန်မှာအိုးရက်ထက်ကိုပိုလာလို့ရှိရင်မဗိုင်းရပ်စ်ကနေဘက်တီးရီးယားဖြစ်လာတယ်နော်အဲ့ဖြစ်လာတဲ့ခါကျရင်ကျွန်တော်ကမမနာပြည်စီဝါစီပြေးလိုက်လို့ရှိရင်ကမအတန်အိုးကိုကာကွယ်နိုင်ပါလား
ဟုတ်ကဲ့ဆရာနောက်ဒီရေခဲရေတောက်တာမျိုးတို့အဲကွန်ထိတာမျိုးအဲ့ဒါတွေရောပတ်သက်မှုရှိလားဆရာကြီ
းအဲဟုတ်ပါတယ်တခါလေကြားလို့ရှိရင်ကျွန်တော်ပြောတဲ့ဟိုအကောင်ရောင်တဲ့လူကအတန်အိုးကလည်းတွဲပြီးတော့ဖြစ်တတ်တဲ့ကြောင့်မလို့တချို့ကြော်တွေအလော်တွေကိုယ်နဲ့မတည့်တဲ့အရေးတွေကလည်းအတန်အိုးပါဆက်ထပ်ပြီးတော့တောင်းဝင်သေးတာပါ
ဟုတ်ကဲ့ဆရာဒီအဲကွန်ကရောပတ်သက်မှုရှိလားဆရာကြီ
းအဲဟုတ်ကဲ့အဲကွန်ကအရေးကြောင့်မလို့အရေးကို exclusion ကိုရတဲ့မတည့်တဲ့လူတွေကြတော့အဲကွန် direct တကြားအဲအောက်မှာမနေသင့်ပါဘူးတဲ့အဲ့ဒါကျတော့အကောင်ကြီးရဖို့ကိုကျွန်တော်အသားမှာဝင်သွားတော့ဗောလေဒါမှမဟုတ် allergic pharyngitis ဆိုတာရှိတယ် allergic rhinitis ဖြစ်တယ်လို့နှာခေါင်းနဲ့မတည့်တဲ့ဖြစ်တယ်လို့မျိုးဒီအသားဟိုးလေကြောင့်တက်တဲ့လူတွေရှိတတ်ပါတယ်အဲ့ဒါကတော့အဲကောမှာပါတဲ့ပုံမတော့ပုံပေါ့အေးရွတ်မှုအဖုံမှုလို့ရတယ်အသားဟိုးကြောင့်တက်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလေကြောင့်နာတာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်က
generally ကတော့လေကြောင့်နာတတ်တဲ့လူကသူ့ကိုအမြဲတမ်းသတိထားပြီးတော့ဖြစ်တတ်တဲ့ဟာကိုလေအနေထိုင်ရှောင်လို့ရှိရင်ကိုဖြစ်တဲ့ frequency နည်းသွားနေနေနောက်ပိုင်းကျလို့ရှိရင်ကို resistance တက်လာနေပြီပဲ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
အ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြတာပါအခုတော့တိုင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဖခင်မျိုးနဲ့ကြောက်စိမ့်မော့အတွင်းနွန်ကန်ကျိုးပေါမှုကြောင့်လူဦးရေ100နီးပါးကံပျောက်ဆုံးနေပါတယ်။ရခိုင်ပြည်နယ်အတွင်းအစိုးရတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားပစ်ခတ်မှုတွေရက်စက်ပြီးတွဲဆုံဆွေးနွေးသွားဖို့ရခိုင်လူမှုအဖွဲ့စီ300နီးပါးကတောင်းဆိုခဲ့တယ်ဆိုတာနဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP UWSA ရဲ့ငင်းချင်းကြီးတိဆောက်တဲ့နှစ်30ပြည့်အခမ်းအနားကျင်းပခဲ့တဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းမှာရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်ဖားကတ်မြို့နယ်မော်ဝမ်းကလေးကျေးရွာအနီးကြောက်စိမ့်မော်အတွင်းနွန်ကန်ကျိုးပေါမှုကြောင့်လူဦးရေ100နီးပါးပျောက်ဆုံးနေတယ်လို့ဖားကတ်အခြေစိုက် Greenland သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကပြောပါတယ်ဧပြီလ22ရက်နေ့မှာဖားကတ်မြို့နယ်မော်ဝမ်းကလေးနယ်မြေအတွင်းနွန်ကန်ကျိုးပေါခဲ့ပြီးဧပြီလ23ရက်နေ့ကရှာဖွေရေးလုပ်ငန်းတွေကိုလှုပ်ဆောင်ရမှာရုပ်အလောင်း3လောင်းရရှိပြီလို့ဖားကတ်အခြေစိုက် Greenland အဖွဲ့တာဝန်ခံဦးနောင်လကပြောပါတယ်ကုမ္ပဏီများရဲ့စီးပင်းပေးချက်အရပျောက်ဆုံးနေသူ100နီးပါးရှိတယ်ဆိုပေမဲ့မျက်မြင်ဒေတာခန့်များရဲ့ပြောပြချက်အရကတော့လူဦးရေ300နီးပါးပျောက်ဆုံးနေတယ်လို့ဦးနောင်လကပြောပါတယ်ဖက်ကတ်မြို့မော်ဝမ်းရက်ွက်မော်ဝမ်းကလေးကျေးရွာအနီးနှွန်ကန်ကျိုးပေါမှုကြောင့်မြန်မာသူရကုမ္ပဏီကဝန်ထမ်း28ဦးဘက်ခိုး17စီးမြေတရင်10စီးမြေတူးဆက်5စီးနဲ့ရွှေနကား9កောင်ကုမ္ပဏီကဝန်ထမ်း26ဦးဘက်ခိုး5စီးမြေတရင်ကိုစီရွှွနုံများအတွင်နှစ်မြုပ်ပျောက်ဆုံးလျက်ရှိပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့ပြန်ကြားရေးဝန်ကြီးဌာနကဧပြီလ23ရက်နေ့ကထုတ်ပြန်ထားပါတယ်
။ရခိုင်ပြည်နယ်စစ်ရေးပဋိပက္ခတွင်အရသားတွေထိခိုက်တိုက်စိုးနေတာတွေရှောင်းမွေနဲ့ဘုရားပထိုးတွေပျက်စီးနေတာတွေရှိနေတာကြောင့်ဒါတွေကိုရပ်တန့်ဖို့အစိုးရအသက်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားပြစ်ကတ်မှုတွေရပ်စပိတ်ပြီးတွေ့ဆုံဆွေးနွေးသွားဖို့ရခိုင်လူမှုဖွဲ့စည်း300နီးပါးကတောင်းဆိုလိုက်ပါတယ်။ဒီကြေညာချက်ကိုဧပြီလ22ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးလက်ရှိရခိုင်ပြည်နယ်ပြည်ပခန့်ဟာစစ်ရေးရအဖြေရှာနိုင်မှာမဟုတ်တဲ့အတွက်နှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံဖြေရှာဖို့စစ်ဘေးဒုက္ခတွေရိခါဖူလုံပြီးလူသိက္ခာနဲ့ညီလုံခြုံစွာသွာလာနေထိုင်နိုင်ဖို့အစိုးရကအမြန်ဆုံးကူညီပေးဖို့ရှေးဟောင်းယဉ်ကျေးမှုအငွေနဲ့စုံနဲ့သတ္တနိကစောက်အုံတွေမှာစကန်းချနေထိုင်ခြင်းနဲ့တိုက်ပွဲတွေမပြုလုပ်ကြဖို့ကျေးရွာနီးမှာတပ်စခန်းချနေထိုင်ခြင်းမိုင်းတောင်ခြင်းနဲ့တိုက်ပွဲတွေမပြုလုပ်ကြဖို့အချက်တွေပါဝင်အချက်၅ချက်ကိုတောင်းဆိုထားပါတယ်ရခိုင်ပြည်နယ်မှာမြန်မာအစိုးရတပ်နဲ့ရခိုင်တပ်တော် AA တို့တိုက်ပွဲဖြစ်ပွားနေတာခုကလေးလခန့်ကြာမြင့်နေပြီဖြစ်တဲ့အတွက်အရသာတိုက်စုံမှုနဲ့ထိခိုက်တန်ရရမှုတွေအများပြားရှိနေပြီးလူနေအိမ်နဲ့သာသနိကစောက်အုံပျက်စီးမှုတွေလည်းရှိနေပါတယ်
တနင်္လာတိုင်းဒေသကြီးရေဖြူမြို့နယ်အလဲစခန်းကျေးရွာအနီးမှာဧပြီလ23ရက်နေ့နနက်ပိုင်းကအသက်63နှစ်အရွယ်အမျိုးသမီးတဦးကမြေမြုပ်မိုင်းနင်းမိမှုဖြစ်ပွားခဲ့ပြီးဘယ်ဘက်ခြေထောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အလဲစခန်းကျေးရွာအုပ်ချုပ်ရေးမှူးကပြောပါရတယ်။အလဲစခန်းကျေးရွာအနီးတဝိုက်မှာဆိုရင်ပြီးခဲ့တဲ့2018အောက်တိုဘာလကနေစပြီးတော့ဒေသခံတွေလုတ်ကင်စားတောက်နေကြတဲ့ဥယျင်ခြံတွေဒေသခံတို့သွာလာနေတဲ့လမ်းတွေမှာမြေမြုပ်မိုင်းနင်းမိတာခုနှစ်ကြိမ်ထက်မနည်းဖြစ်ပွားခဲ့ပြီးလူတူထိခိုက်ဒဏ်ရာရရှိမှုလည်းရှိခဲ့ပါရတယ်။မြေမြုပ်မိုင်းတွေနင်းမိတဲ့နေရာဒေသဟာကရင်အမျိုးသားစီယုံ KNU တပ်ဖွဲ့ကနေတရားမဝင်တစ်ထုတ်နေတဲ့နေရာဖြစ်ပြီးမွန်ပြည်သက်ပါတီတို့နဲ့အငင်းပွားမှုဖြစ်ပွားနေတဲ့နေရာဒေသဖြစ်တယ်လို့လဲမွန်ပြည်သက်ပါတီကပြောပါတယ် KNU တဝဲခရိုင်ကတာဝန်ရှိသူတွေကတော့မိုင်းထောင်တဲ့ကိစ္စဟာ၎င်းတို့လက်ချက်မဟုတ်ဘူးလို့ညင်းဆိုထားပါတယ
်ဝန်ဟိုင်းမှာကျင်းပတဲ့ SSPP SSC မြောက်ပိုင်းချမ်းပြည်တပ်မတော်တည်ဆောင်ခြင်း95နှစ်မြောက်ထိမ်းမှခန္ဓာမှာတိုက်ပွဲတွေရပ်တန့်နိုင်ရင်ရှမ်းတပ်နှစ်ဖက်တပ်ဆုပ်ထားပြီးဖြစ်ကြောင်း SSPP ဘက်ကပြောဆိုပါတယ်ဒီဘောမျိုးနဲ့နားမခေါ်အုပ်စုမှာ၄၅လကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေလုံးဝရပ်တန့်နိုင်ရေးအတွက် SSPP အနေနဲ့ဧပြီလ19ရက်နေ့ကတည်းကတပ်ဆုပ်ခွာခဲ့ပါတယ်RCS တပ်တွေကလည်းဧပြီလ24ရက်နေ့ထိတပ်ဆုပ်ခွာနေစေဖြစ်ကြောင်းအခမ်းအနားမှာ SSPP ပြောခွေးရဒုတိယဗိုလ်မှူးကြီးဆိုင်းစုကပြောပါတယ်။အဲ့ဒီဒေတာမှာကုနစ်ဆန်းပိုင်းကရှမ်းတပ်နှစ်ဖက်အပြင်းထန်တိုက်ပွဲဖြစ်ပွားမှုကြောင့်ဒေတာခန့်လူစုထောင်ချီနေရာကနေစွန့်ခွာထွက်ပြေးခဲ့ရပါတယ်။
ချင်းပြည်နယ်တောင်ပိုင်းမတူပီခရိုင်ရုံးတီစောက်မယ်မြေနေရအငင်းပွားမှုဟာဆက်လက်ဖြစ်ပွားနေပြီးတော့တိရက်ခံပြည်သူလူထု 3,000 ကျော်ဟာဧပြီလ18ရက်နေ့ကစီတန်းလည်လည်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။မတူပီခရိုင်ရုံးတီစောက်မယ်နေရနဲ့ပတ်သက်ပြီးလွတ်တော်ကိုယ်စားလှယ်ရမိရဖရက်ွက်အုပ်ချုပ်ရေးမှုနယ်စီပင်ဌာနတို့ကနေရွေးချယ်ဆုံးဖြတ်ထားတဲ့အတိုင်းမြို့တွင်းစီပင် area မှာတီစောက်ပေးဖို့ချင်းပြည်နယ်အစိုးရထံတင်ပြတောင်းဆိုခဲ့ကြတာပါ။ဒါပေမဲ့မြို့ပေါ်စီပင် area အတွင်းတီစောက်ဖို့မြေနေရမလုံလောက်မှုပညာရှင်တို့ရဲ့ကွင်းစင်းစစ်ဆေးမှုအရာဆိုပြီးချင်းပြည်နယ်အစိုးရကမတူပီမြို့နယ်ကိုမိုင်ခန့်အကွာဖနိုင်ငလိုင်ကျေးရွာဘက်မှာတိစောက်ဖို့စီစဉ်နေတာကိုမကျေနပ်တာကြောင့်ဆာနာထုတ်ဖော်ခဲ့ကြတာဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP UWSA ရဲ့ငင်းကြမ်းရေးတိဆောက်တဲ့နှစ်30ပြည့်အခမ်းအနားကိုဧပြီလ18ရက်နေ့ကပန်ဆန်းဌာနချုပ်မှာကျင်းပခဲ့ပါတယ်။ဝါအဖွဲ့အနေနဲ့ကိုလူမျိုးကိုကာကွယ်ဖို့တိုက်ရင်အားတိဆောက်ထားတာဖြစ်တယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းကိုအမိကစူးစီးထားပြီးနိုင်ကွင်ကတင်ဆက်ပေးထားပါတယ်။
UWSP, UWSA ဝတ်တရနိုင်ငံတနိုင်ငံမှာတမတော်တခုပဲရှိရမယ်ဆိုတဲ့အစိုးရတမတော်ရဲ့ပြောဆိုထုတ်ပြန်ထားမှုနဲ့ပတ်သက်ပြီး၁၈ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာ UWSP ပြင်ပဆက်ဆံရေးဌာနမှဦးကျော်ကောင်အန်းကပြောဆိုတာကိုဦးအမည်ကအခုလိုပါတာပြန်ပေးခဲ့ပါတယ
်။ဗိုလ်ချုပ်မှူးကြီးပြောခဲ့တဲ့စကားဟာတနိုင်ငံဟာတမတော်တခုပဲရှိစေရတယ်ဆိုတော့ကျွန်တော်တို့လည်းသဘောပေါက်တယ်နားလေတယ်ဖြစ်လဲဖြစ်တင်တယ်ဒါမှမဟုတ်ကျွန်တော်တို့နိုင်ငံရဲ့တမိုင်းကြောင့်တိုင်းရင်းသားရဲ့ပြေတနာကြောင့်တိုက်အင်အားမရှိတဲ့နေမင်းမှာသူတိုက်ရင်သားပေါ့နော်တိုက်အင်အားမရှိတဲ့တိုက်ရင်သားဒါမှမဟုတ်ရင်တိုက်အင်အားနေတဲ့တိုက်ရင်သားထဲမှာဟုတ်လက်ရှိနိုင်ငံတော်နဲ့အစိုးရနဲ့တခုခုမပြည်လေလို့ရှင်ဒုဒုဟာတိုက်ခံရပြီဒုဒုရဲ့အမခံချက်မရှိတော့ဘူးဒုဒုရဲ့ပြည်သူလူထုရဲ့အမခံချက်မရှိတော့ဘူးကျွန်တော်တို့တပ်ကိုတိဆောက်ထားတာတော့ကျွန်တော်တို့ကိုလူထုကိုကိုကာကွယ်နိုင်ဖို့ကိုလူမျိုးကိုကိုကာကွယ်နိုင်ဖို့ရှောင်ရှောင်နိုင်ဖို့ကျွန်တော်တို့တပ်တည်ထောင်ထားတယ်တီတာကိုတီထောင်ထားတော့ကျွန်တော်တို့အစုရကိုတိုက်မှာမဟုတ်ဘူ
း UWSP UWSA ရဲ့တိုင်ရမှာ3000ခွဲကရှိနေပြီတိုင်းသားတော်လှန်ရေးဖွဲ့စည်းတွေထဲမှာအင်အားသောက်သင်းဆုံးလက်နက်ကန်ဖွဲ့စည်းဖြစ်တယ်လို့ခန့်မှန်းထားကြပြီးဝတ်ဒေတာတွင်လူဦးရေ6000ကျော်နေထိုင်နေပါတယ်1989ခုနှစ်မှာဗမာပြည်ကွန်မြူနတီပါတီကနေခွဲထွက်ပြီးတော့အစုရနဲ့ငြိမ်းချမ်းရေးရယူခဲ့တာနှစ်30ပြည့်ခဲ့ခြင်းလည်းဖြစ်ပါတယ်ဝတ်ပြည်သွေးစည်းညီညွတ်ရေးပါတီ UWSP ရဲ့ဖွံ့ဖြိုးတိုးတက်မှုပြောင်းလဲမှုလက်နက်အင်အားရှင်တွေဟာတိုင်းဒါတိုင်းအားကြလောက်တဲ့အခြေအနေဖြစ်နေတယ်လို့မွန်ပြည်တပါတီဒုတိယဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ်
။ဘဝမှာသူတို့ရထားတဲ့အခွင့်အရေးကကြည့်ရတာဖက်ဒရယ်ထက်တောင်နည်းနည်းပိုတော့ဗောနော်ကွန်ဖက်ဒရေးရှင်းသဘောအစ်စ်မျိုးတိဖြစ်နေတော့ဟိုတခြားအဖွဲ့တွေကလည်းဒီလိုနဲ့အခြေအနေမျိုးကိုတောင်းချင်တာဗောလေ။
တိုင်းဒါတွေနှစ်ပေါင်း80ကျော်တောင်းဆိုလာခဲ့ကြတဲ့ကိုကြမ္မာကိုပန်သီးခွေကိုပန်ပြားထန်းခွေဒန်းတူရေးအတွက်အလေးထားပြုပြင်ဆောင်ရွက်သွားဖို့လိုအပ်တယ်လို့နိုင်ငံရေးလှိမ့်လာတုံတတ်သူဥမမောင်စုကပြောပါတယ
်တကယ်တမ်းလိုအပ်တာကတော့အခြေခံဥပဒေမှာတိုင်းဒါခွင့်ရေးတွေနဲ့ပတ်သက်တဲ့ဒန်းတူရေးပြဿနာကိုပန်အုပ်ချုပ်ခွင့်ပြဿနာကိုပန်ပြားထန်းခွင့်ပြဿနာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အလေးနဲ့စဉ်းစားပြီးတော့ပြုပြင်သွားမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အတွက်တော့ဒီအချက်တဲကိုကျော်လွှားနိုင်နိုင်မယ်လို့ထင်ပါတယ်
ပန်စံကောပန်ခမ်းမှာကျင်းပခဲ့တဲ့နှစ်30ပြည့်ငင်းချမ်းရေးခန်းနာမှာမောင်းတူမဲ့လေရင်တွေလေရင်ပြည့်အမြောက်ကြီးတွေဝီရင်ပြည့်ဒုံးကြီးတွေလက်ဖြောက်သနတ်သမားတွေအမြောက်သားတွေအမျိုးသမီးစစ်တီတွေနဲ့ဝါတတား8000နီးပါးခန့်ခြေသက်ပါဝင်ခဲ့ပါတယ်ခင်ဗျာ
ဆက်ပြီးတော့မွန်ပြည်နယ်အတွင်းလေယာစိုက်ခင်းတွေကိုဆိုးရွားစွာဖျက်ဆီးနေတဲ့ခရုနှိမ်နေရင်းနဲ့ပတ်သက်ပြီးဒေသခံတွေရဲ့တင်ပြချက်နဲ့ဆက်လင်းပြီးတော့မွန်ပြည်နယ်ဝန်ကြီးချုပ်ရဲ့ဖြေကြားချက်အပေါ်ဝေဖန်မှုတွေတိုးပွားနေပါတယ်စားသုံးလို့မသင့်တော်သလိုပောက်ပွားမှုနှုံမြန်ဆန်တဲ့စပားဖြတ်ခူကိုထိမ့်သိမ့်လို့မရလောက်အောင်ဖြစ်ပွားနေတယ်လို့လည်းဒေသခံတွေကပြောပါတယ်။မိကလျာမုံကစူးစီးတင်ဆက်ပေးထားပါတယ်
။မွန်ပြည်နယ်ဘီနေမြို့နယ်လေယာဆိုင်ပြိုတောင်တွင်နဲ့ဌာနဆိုင်ရာတာဝန်ရှိသူတွေတွေ့ဆုံတဲ့ပွဲတစ်ခုမှာစပားဖြတ်ခူတွေစပားခင်းတဲ့ဝင်ရောက်ဖြတ်စည်းနေတာနဲ့ပတ်သက်ပြီးမွန်ပြည်နယ်ဝန်ကြီးချုပ်ဖြေကြားခဲ့တဲ့ပုံမှာလူမှုကွန်ရက်စာမျက်နှာတွေမှာဝေဖန်မှုတွေဖြစ်ခဲ့ပါတယ်။ဒီလိုခွေယူတွေဖျက်ဆီးနေတာကိုလူဝင်အားသုံးပြီးစုပေါင်းဖျက်ဆီးဖို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကအခုလိုပြောပါတယ်
။သူကသူများဒီမှာသူများနိုင်ငံမှာကြောင်းစားနေတာဆက်ဆံရတယ်ဒီ။အဲ့ဒီယူကမင်းအကောင်လုံးဖမ်းပြီးတော့ချိန်ပြီးတော့ထုတ်ပြီးတော့အဲ့ဒီထဲမှာဒီဝဲထဲလာကြည့်ရောအကောင်လုံးဝါသားမိမရောခလီရောအကောင်လုံးခေါ်ပြီးပေါ်ပါမှအနိုင်ကအနိုင်အိမ်ဘေးကမျိုးလိုပါပေါ်ခန်းပေါ့။
ခရုအရာကောင်တွေကိုလူတွေစားလို့မရတယ်လို့ပောက်ဖွားမှုနှုံမြန်ဆန်ပြီးလွင်အားနဲ့ကောက်ယူလို့မဖြစ်နိုင်တဲ့အတွက်ဝန်ကြီးချုပ်ရဲ့အခုလိုပြောဆိုချက်ပေါ်မှာတောင်သူတွေကြားဝေဖန်စရာဖြစ်နေတယ်လို့လည်း
ပြည်နယ်မြို့နယ်ဆန်စပါးထင်းဥက္ကဋ္ဌဦးမြင့်ဦးကဆိုပါတယ်။အဲဒီလိုနဲ့ပဲတရားကြည့်ပြီးတော့ပြောတဲ့အနေထားမှာတောင်သူတွေကတော့ဝေဖန်တာပေါ့ဝန်ကြီးပြောတာနည်းနည်းကလေးကလားဆန်တယ်ဆိုတဲ့အနေထားလေ။အခရီးတော့တော့သူတို့တောင်သူတွေနဲ့တော့ထိန်းသိမ်းလို့သူတို့သုတ်တင်လို့မနိုင်တဲ့အနေထားမျိုးတွေရှိတယ်။
ခရုတလုံးဥကထောင်းနဲ့ချီပြီးပေါက်နေပြီးတနှစ်ပတ်လုံးပေါက်နေတဲ့အတွက်မိုးစပါးရောနှွေစပါးပါပျက်စီးနေပြီလို့လည်းသူကဆက်ပြောသွားပါတယ်။ဒီခရုကပေါက်ဖွားလုံးတအားများသူကတနှစ်ပတ်လည်းလုံးပေါက်မယ်။ခရုကအောင်ထောင်းနဲ့ချီပြီးသူကပေါက်တယ်ဆိုတော့အဲ့ဒီကပေါက်တာတွေကအကုန်လုံးအကောင်ဆက်တယ်။လေထဲမှာသူတို့ဘယ်လိုမှထိန်းသိမ်းလို့မရနေထမ်းမှာ။
2018ခုနှစ်နာဂစ်ဆိုင်ကလုံးမှောက်နိုင်တိုက်ခတ်ပြီးနောက်ပိုင်းတွေ့ရှိလာလို့မွန်ပြည်နယ်အတွင်းမှာတော့ဒီစပါးဖြတ်ခရုကိုနာဂစ်ခရုလို့ခေါ်ဆိုနေကြပါတယ်။မွန်ပြည်နယ်အေယာဝတီတိုင်းဒေသကြီးအတွင်ဒီစပါးဖြတ်ခရုကြောင့်စပါးပျက်စီးမှုများပြားလာပေမဲ့နှိမ့်နေရေးအပိုင်းမှာတော့အကူအညီရယူမှုအားနည်းနေတဲ့အတွက်တောင်သူလယ်သမားတွေအတွက်နှစ်နာမှုတွေလည်းရှိနေပါတယ်။
ကချင်ပြည်နယ်ဖားကတ်မြို့နယ်ကျောက်စိမ့်မော်အတွင်နှွန်ကန်ကျိုးပေါမှုကြောင့်လူဦးရေတရာနီးပါးခန့်ပျောက်ဆုံးနေတယ်လို့ဖားကတ်အခြေစိုက်တပါဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကပြောပါတယ်။ရခိုင်ပြည်နယ်အတွင်းစီရေးပဋိပက္ခတွေရက်တန့်ဖို့အစိုးရတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တွေအကြားပြစ်ခတ်မှုတွေရက်စဲပြီးတွေ့ဆုံဆွေးနွေးသွားဖို့ရခိုင်လူမှုအဖွဲ့အစည်း၃၀၀နီ
င်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။နေဆက်ဒေတာတရင်သတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တရင်သတင်းလွာအစီအစဉ်ကိုနားဆင်ကြရတာပါ။ဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုထုတ်လွှင့်နေတဲ့ VOA အစီအစဉ်တွေကို Radio ကသာမက VOA မြန်မာပိုင်းရဲ့ burmese@voanews.com internet ဆာမျက်နှာနဲ့ VOA Burmese News Facebook ဆာမျက်နှာပေါ်မှာလည်းနှာစင်နိုင်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်အတွင်းသတင်းကျဉ်းချုပ်ကိုဒေါက်ကီမျိုးသက်ကပြောပြပေးပါရှင်။
ဒုသမရဟောင်းဂျိုးဘိုင်ဒန်က2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်တဲ့အရွေးခံမှာဖြစ်ကြောင်းကြေညာနေမှာကြေညာလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်ဖို့အတွက်သမ္မတလောင်းဖြစ်တဲ့ရွေးချယ်ခွင့်ရရေးဂျိုးပန်းနေကြတဲ့ဒီမိုကရက်ပါတီကိုယ်စားလှယ်တွေအများပြားရှိတဲ့ထဲမှာဂျိုးဘိုင်ဒန်ဟာရှင်ပြိုင်သူတွေထဲမှာချက်ချင်းဆော်တယ်လို့ထိတ်ဆုံးကိုရောက်လာခဲ့တာပါ။တီရီလင်ကနိုင်ငံမှာနောက်ထပ်ဖောက်ခွဲမှုတွေဆက်ပြီးဖြစ်လာနိုင်တယ်ဆိုတဲ့သတင်းတွေထွက်နေတဲ့အတွက်အခုလာမယ့်စနေတနင်္ဂနွေမှာဘာသာရေးအခမ်းအနားပွဲတက်မဲ့ကိစ္စနဲ့လူစုလူဝေးတွေကိုရှောင်ရှားကြဖို့ဆက်ပြီးတော့နုံနုံကြကြနဲ့သတိရှိကြဖို့တီရီလင်ကရဲ့မြို့တော်ကိုလံဘိုမှာရှိနေတဲ့အမေရိကန်တန်ယုံကမနေ့ကပဲအကြံပြုတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေအသေးခံဘုံခွက်တိုက်ခိုက်မှုတွေကြောင့်တီရီလင်ကနိုင်ငံမှာလူ250ကျော်သေဆုံးပြီး900ကျော်ဒဏ်ရာရရှိခဲ့တာပါ။IS အကြမ်းဖက်ဖွဲ့အခုခါမှာစစ်သွေးကြော်တွေဖိလစ်ပိုင်တောင်ပိုင်းနဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကိုထိုးဖောက်ဝင်ရောက်ဖို့မလေးရှားနိုင်ငံဆာဘာပြည်နယ်ကတာဝူးနဲ့ဆန္ဒကန်ဒေသတွေကိုစုရဲ့အဖြစ်နဲ့ရွေးချယ်ထားတယ်လို့မလေးရှားရဲမင်းကြီးကကြက်တပရင်းနေမှာပြောကြားလိုက်ပါတယ်။သူတို့ထဲမှာမလေးရှားနိုင်ငံသားတွေတမကအင်ဒိုနီးရှားနိုင်ငံသားတွေနဲ့တခြားအရှိတောင်အာရှနိုင်ငံသားတွေလည်းပါဝင်တယ်လို့ပြောပါတယ်။မန္တလေးမြို့ကကက်သလစ်ခရစ်ယာန်ဂန်းကျုပ်အသစ်ဖြစ်တဲ့ဖာသာမာကိုတင်ဝင်းကိုခန့်အပ်ကြောင်းပွင့်ဟမ်းမင်းကြီးဖရန်စစ်ကမနေ့ကတုန်းကကြေညာချက်ပေါ်မှာမြန်မာနိုင်ငံရဲ့ကက်သလစ်ယဟန်အမတ်ချားလ်စ်မွန်ဘိုကဝမ်းမြောက်စရာသတင်းတစ်ခုဖြစ်တဲ့ကြိုဆိုကြောင်းဗာတီကန်သတင်းမှာဖော်ပြထားပါတယ်။အသက်56နှစ်ရှိပြီဖြစ်တဲ့ဖာသာမာကိုတင်ဝင်းဟာမန္တလေးကက်သလစ်ဂန်းကျုပ်ဥမ္မောင်တန်းရဲ့နေရာမှာဆက်ခံခဲ့သူဖြစ်ပါတယ်။
သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။တောက်ကြမနဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 50နဲ့ဒုတိယပိုင်းနာရီဝက်မှာလိုင်းလက်မီတာ190တို့ကနေတိုးချဲ့ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးမွှင်လန်းကြပါစေ။ကျေးမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.